Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့ညနေခင်း 6:00 AM စီစဉ်တွေကို line to meter 16.25 ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလောက်ပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာအင်္ဂါနေ့ညနေခင်းသတင်းတွေကိုမအင်ဂျင်နိုင်တဲ့အထူးကြီးညာပေးမှာဖြစ်ပါတယ်။ American လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ဟာသမ္မတဦးသိန်းစိန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့နဲ့နေပြီးတော့မှဒီကနေ့အသီးခြားစီတွေ့ဆုံခဲ့ပါတယ်။တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်စပ်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရပါတယ်။ဗန်ကောက်မြို့အေရာဝန်လေးမျက်နှာဖျားဘုံခွဲမှုမှာတန်ကြာရှိသူတွေကိုထိုင်းစစ်ခုံရုံးကစွန့်ချက်တွေတင်လိုက်ပါတယ်။အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တမရိုးကြားစစ်ပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲမိုင်းရှူမြို့မှာဘုံထပ်ပေါက်ကွဲတဲ့သတင်းမှာတော့
ကိုယ်ဆိုရှင်တို့စစ်ကားတုံးတက်စီထလုလာရောလက်နဲ့ပြေဆုံးလာတယ်ကိုဆိုရှင်ကျမတို့စိုးရင်ရတာပေါ့နော်တို့ရဲ့အတက်ချက်လေးဖြစ်နေတော့
ဒီတော့တဲ့အရေးကိစ္စတွေကိုကူညီပေးနေတဲ့ရှန်လူအခွင့်ရေးအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့ယင်းဟန်ဖပြောသွားတာပါရှင်ပြေဆုံးတော့သတင်းတွေပြီးမှတင်ပြသွားမှာပါဒါအပြင်တာဝါတရားဝရီထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ចောင်းသား9ယောက်ကိုရန်ကုန်စေယုံကြီးကိုပို့ပေးလိုက်ရတဲ့အချိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကို Facebook ပေါ်မှာလောင်ပြောင်မှုနဲ့အဖမ်းခံထားရတဲ့ချစ်သမီးခေါ်မှချောစန်နီထွန်းရဲ့အမှုကိုဒီကနေ့ဆက်ပြီးတရားရုံးထုတ်စစ်ဆေးတဲ့အချိန်တွေကိုမကြာခင်တင်ပြသွားဖို့ရှိပါတယ်။ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားစီစဉ်တွေသတင်းဆောင်မတွေကိုတင်ဆက်သွားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မှအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်။
တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်စပ်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရတယ်လို့ရုရှားကဒီကနေ့မှပြောကြားလိုက်ပြီးမြေပြင်ကနေပစ်တာကြောင့်လေယာဉ်ပျက်ကျသွားတာလို့ဆိုပါတယ်လေယာဉ်ဟာတူရကီလေပိုင်နက်ထဲကိုချိုးဖောက်ဝင်ရောက်လာပြီးထွက်သွားဖို့အချိန်ချင်းသတိပေးတာကိုလစ်လျူရှုတာကြောင့်သူတို့ရဲ့ F-16 တိုက်လေယာဉ်ကပစ်ချလိုက်တာလို့တူရကီစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်လေယာဉ်ဟာဆီးရီးယားလေပိုင်နက်ထဲကနေလုံးဝထွက်မသွားဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်လေယာဉ်မှူးတွေဟာတွန်းကန်စနစ်နဲ့လေယာဉ်ထဲကနေထွက်လိုက်နိုင်ကြပေမဲ့သူတို့ရဲ့အခြေအနေကိုမသိသေးဘူးလို့ရုရှားကပြောပါတယ်အဲ့ဒီဒေသကနေထွက်လာတဲ့ဗီဒီယိုမှာတော့လေယာဉ်မှူး2ဦးကောင်းငင်ကနေလေကြီးနဲ့ဆင်းလာတာကိုရိုက်ယူထားတာတွေ့ရပါတယ်ဘယ်နိုင်ငံကမှမသိတဲ့စစ်လေယာဉ်တစ်စင်းကိုတူရကီတိုက်လေယာဉ်တွေကပစ်ချလိုက်တယ်ဆိုတဲ့သတင်းဌာနတွေကပြောတဲ့သတင်းကိုသူတို့အနေနဲ့အတိမပြုနိုင်သေးပေမဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူတဦးကပြောပါရခင်ဗျာ
IS Islamic အစွန်းရောက်စစ်သွေးကြတွေကိုကမ္ဘာအင်အားကြီးနိုင်ငံတွေကဒီထက်ပိုပြီးညီနီကပ်ကပ်အတူတကွပူးပေါင်းတိုက်ခိုက်ချေမှုန်းဖို့ပြင်သစ်သမ္မတ Francois Hollande ဟာဒီကနေ့မှာသမ္မတအင်ဖြူရမှာသမ္မတ Barack Obama နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်တနင်္လာနေ့ကလည်းပြင်သစ်သမ္မတဟာဗြိတိန်ဝန်ကြီးချုပ် David Cameron နဲ့တွေ့ဆုံခဲ့ပါတယ်ဒီသတင်းပတ်နှောင်းပိုင်းမှာလည်းရုရှားတရုတ် Germany နဲ့ Italy ခေါင်းဆောင်တွေနဲ့ Mr. Orlan ဟာတိကျစီတွေ့ဆုံဖို့ရှိပါတယ် IS သွေးကြအဖွဲ့တွေကိုတိုက်ခိုက်ရမှာကမ္ဘာအင်အားကြီးနိုင်ငံတွေကြားပိုးပြီးအနီးကပ်ပူးပေါင်းဆောင်ရွက်ရေး Mr. Orlan ကတွန်းအားပေးနေတာလည်းဖြစ်ပါတယ် American သမ္မတနဲ့ပြင်သစ်သမ္မတနှစ်ဦးတွေ့ဆုံရမှာတော့တနစ်ကြော်ကြားနေပြီးဖြစ်တဲ့ Syria နဲ့ Iraq နိုင်ငံတွေမှာရှိနေတဲ့ IS သွေးကြတွေပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကြီးရဲ့လေကြောင်းစစ်စင်ရေးတွေပိုပြီးပူပေါင်းဆောင်ရွက်ဖို့အတွက်နှစ်ဦးတွေ့ဆုံဆွေးနွေးမှာဖြစ်ပါရရှင
်။နိုဝင်ဘာ23ရက်နေ့ကပဲရစ်တိုက်ခိုက်မှုရဲ့အဓိကတန်တရားရှိသူကိုဖမ်းမိဖို့အတွက်အာဏာပိုင်တွေကြိုးပမ်းနေတဲ့ချိန်ထဲမှာပဲဘယ်လ်ဂျီယံနိုင်ငံမှာလုံခြုံရေးတွေကိုဆက်လက်တင်းကျပ်ထားပြီးတော့ဘရဆယ်မြို့ကကြောင်းနေတဲ့မြေရောက်ရထားလိုင်းတွေကိုအင်ကာနစ်မှာဆက်ပြီးတော့ပိတ်ထားခဲ့ပါတယ်။မြို့တော်ဘရဆယ်မှာစိုးရင်စရာကောင်းတဲ့ချင်းချောက်မှုအနေတွေကဆက်ရှိနေတဲ့အတွက်အ ਨੇ ဆုံးတော့ရှေ့သတင်းပတ်ထိလုံခြုံရေးသတိပေးချက်တွေကိုအမြင့်ဆုံးထုတ်ပြန်ထားတယ်လို့ဘယ်လ်ဂျီယံဝန်ကြီးချုပ် Charles Michel ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်လ်ဂျီယံနိုင်ငံအနေနဲ့ပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဗုဒ္ဓဟူးနေ့မှာတော့ကလေးတွေကြောင်းပြန်သွားနိုင်လိမ့်မှာဖြစ်တယ်လို့ Brussels မြို့ကယထားတွေကိုလည်းပြန်ပြေးဆဲသွားမှာဖြစ်တယ်လို့က သူကပြောပါတယ်တစ်ချိန်တည်းမှာပဲပဲရစ်အကြမ်းဖက်တိုက်ခိုက်မှုမှာတန်တရားရှိသူတူဖြစ်တဲ့ဆာလာအက်ဘဒေါ်ဆလမ်ကိုခြေရခံလိုက်တဲ့နေရာမှာအနီးကပ်ပူပေါင်းဆောင်ရွက်မှုတွေလုပ်ပေးဖို့ဘယ်လ်ဂျီယံဘက်ကတောင်းဆိုခဲ့တယ်လို့မော်ကိုအာနာပိုင်တွေကပြောပါတယ်လူ130သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြီးနိုင်ပိုင်းအကြာမှာပဲဘယ်လ်ဂျီယံနိုင်ငံတဲ့ကိုဝင်ရောက်ပြီးတော့တင်းရှောင်နေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကတော့မော်ရိုကိုဘက်ကရတဲ့သတင်းတွေကနေပဲရစ်အကြမ်းဖက်တိုက်ခိုက်မှုမှာအဓိကစီစဉ်ခဲ့တဲ့အက်ဘဒေါ်ဟာမစ်အဘာဦးကို Paris မြို့မြောက်ပိုင်းမှာခြေရခံနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ကဂျေယုစလင်မှာအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံပြီးတဲ့နောက်ပါလက်စတိုင်းမှာမကြသေးခင်ကဖြစ်လာတဲ့တိုက်ခိုက်မှုတွေကိုအကြမ်းဖက်မှုဖြစ်ပြစ်တင်ရှုံချလိုက်ပါတယ်နှစ်လကြာသွေးထွက်တန်ယူဖြစ်စေတဲ့တိုက်ခိုက်မှုတွေအပြီးမှာမစ္စတာကယ်ရီရဲ့အစ္စရေးနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒီခီးစဉ်တွင်မှအကြမ်းဖက်ဝါဒနှင့်အဓိပ္ပာယ်မဲ့တိုက်ခိုက်မှုတွေကိုဆန့်ကျင်တွန်းလှန်ဖို့နီးလန်းတွေကိုမစ္စတာနေတန်ယာဟူးနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။အစ္စရေးအနေနဲ့အချိန်တိုင်းမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေနဲ့ရင်ဆိုင်တိုက်နေရတာဟာယဉ်ကျေးတဲ့လူအဖွဲ့အစည်းအနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရင်ဆိုင်တိုက်နေရတာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကနှိုင်းယှဉ်ပြောပြသွားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာပါလက်စတိုင်းခေါင်းဆောင်နဲ့အနောက်ဘက်ကမ်းခြေဒေသမှာလည်းတွေ့ဆုံဆွေးနွေးနေပါတယ်။အင်္ဂါနေ့ကတွေ့ဆုံမှုတွေမှာနှစ်ဖက်စလုံးအနေနဲ့တိုက်ခိုက်မှုအခြေအနေအချိန်ကိုရှင်းချပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်ပြီးစတင်နိုင်အောင်စူးစမ်းကြဖို့စတဲ့အချက်တွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့အမေရိကန်အစိုးရအရာရှိတဦးကပြောသွားပါတယ်ရှင်။
ကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ချင်းညာပေးနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ရက်ဆော့ဟာဒီကနေ့နေပြည်တော်မှာသမ္မတဦးသိန်းစိန်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ပြည်သူလူထုရဲ့ဆန္ဒကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပပေးနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတို့က VOA ကိုပြောပါတယ်
Assistant Secretary Russell congratulated President Thein Sein and senior government officials on holding a peaceful election in which the people's voices
ရေကောက်ဘွဲကိုငြင်းငြင်းချမ်းချမ်းကျင်းပနိုင်ခဲ့ပြီးလူရည်ဆန္ဒကိုဖော်ထုတ်နိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကိုလက်ထောက်နိုင်ငံသားရေးဝန်ကြီး Russell ကချီးကျူးဂုဏ်ပြုခဲ့ပါတယ်ရေကောက်ဘွဲဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့မျိုးသားရင်ကြားစုရဲ့အပါဝင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမဲ့ကိစ္စရပ်တွေလိုစိန်ခေါ်မှုတွေကိုဆက်ပြီးကင်တွယ်သွားဖို့ကြံနေသေးတယ်ဆိုတာသမရအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံချိန်အတွင်းမစ္စတာရက်ဆော့ကမိမောင်းထိုးပြခဲ့ပါတယ်နိုင်ငံရေးခေါင်းဆောင်အားလုံးအနေနဲ့မြန်မာပြည်သူလူထုအတွက်အလုပ်လုပ်သွားကြဖို့ပြည်ပြင်ပြောင်းလဲရေးတွေပေါ်ဆောင်တဲ့နေရာမှာအမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရကမိဖက်ဖြစ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုလည်းသူကအလေးပေးပြောကြားခဲ့ပါတယ်ဒီကနေ့ညနေ၄နာရီမှာတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနေပြီးတော့လွတ်တော်ဝင်အတွင်းမှာရှိတဲ့ကော်မတီဆောင်အိုင်ဆန်နဲ့မှာမစ္စတာရဆာတော့ရောက်တွေ့ဆုံခဲ့ပြီးတော့ရွေးကောက်ပွဲအနိုင်ရရှိမှုအပေါ်မှာလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။တနင်္လာနေ့တုန်းကတော့မစ္စတာရဆာဟာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲကိစ္စရပ်တွေနောက်ထပ်အရေးကြီးတဲ့ခြေလှမ်းတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိစိန်ခေါ်မှုတွေကိုအသစ်တက်လာမဲ့အစိုးရကြီးပဲရင်ဆိုင်ဖို့မဖြစ်နိုင်တဲ့အတွက်88မျိုးဆက်နဲ့အခြားအဖွဲ့အစည်းတွေဟာနိုင်ငံရဲ့အနာဂတ်ကိုပုံဖော်တဲ့အာမအရေးပါတဲ့အခမ်းအနားတွေကနေဆက်ပြီးပူးပေါင်းပါဝင်သွားကြဖို့လိုတဲ့အကြောင်းမစ္စတာရဆော့က88မျိုးဆက်ခေါင်းဆောင်တွေနဲ့တွေ့ဆုံချင်းမှာပြောသွားပါတယ်မြန်မာအသွင်ကူပြောင်းရေးမှာအမေရိကန်ကဆက်ပြီးအားပေးကူညီသွားမယ်လို့ကတိပေးခဲ့တဲ့အကြောင်းလဲတန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါပြင်လက်ထောက်နိုင်ငံသားဝန်ကြီးရဆော့ဟာရန်ကုန်မြို့ကဒုက္ခစည်းစိမ်လက်ဖက်ဆိုင်မှာမနေ့ကသွားထိုင်ပြီးတော့အဲ့ဒီမှာလက်ရှိအစိုးရအနေနဲ့အစိုးရတစ်ကိုအေဂျင့်စာအာဏာလွှဲပေးဖို့မျှော်လင့်ကြောင်းနဲ့အစိုးရတစ်လက်ထက်မှာအမေရိကန်မြန်မာဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ဖို့မျှော်လင့်ကြောင်းလက်ဖက်ဆိုင်မှာလာရောက်စားတောက်သူတွေကလက်ထောက်နိုင်ငံသားရဲ့ဝန်ကြီးရာဆော့ကိုသဘောထားပေးခဲ့ကြတယ်လို့အမေရိကန်တန်ယုံရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားခန့်ကြောင်စင်းတွင်းမှာစနေနေ့မနေ့ပိုင်းအစောကမြေပြိုကျတာကနေအသက်မသေးလူမျိုးသူတွေကိုစစ်တပ်ရဲနဲ့လှုပ်အားပေးတွေကဒီကနေ့ဆက်ပြီးရှာနေကြပါတယ်ဒီမျိုးဒီမြေပြိုကျမှုကြောင့်တည်ဆုံးသူအရေအတွက်ဟာအခုချိန်ထိဆိုရင်113ယောက်ထက်မနည်းရှိပြီးနောက်ထပ်တရားကျော်ဟာပျောက်ဆုံးနေဆုံးပျောက်ဆုံးနေဆဲရှိပါတယ်မြေစာပုံ ပြိုကျတဲ့သတင်းကိုဆက်လက်နားဆင်နေပြီးကွယ်လွန်သွားသူတွေသူတို့ရဲ့မိသားစုဝင်တွေကချင်ပြည်သူတွေနဲ့ထပ်တူစာနာထောက်ထားမိပါတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီပြည့်ရက်မှာလူအများပြားတည်ဆုံရတာကိုထိတ်လန့်တုန်လှုပ်ပွေသိရတဲ့အကြောင်းဒီလိုကြေကွဲပွေအခြေအနေမျိုးမှာမြန်မာနိုင်ငံအစိုးရနဲ့မြန်မာလူထုအတွက်တည်ဆုံသူတွေရဲ့ကျန်ရစ်သူမိသားစုတွေအတွက်ပြင်သစ်နိုင်ငံအနေနဲ့ဝန်내ကြေကွဲရပါကြောင်းပါရီမြို့ပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနကလည်းတနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကြောက်စိမ့်ထုတ်လုပ်မှုတန်ဖိုးစုစုပေါင်းဟာ2014ခုနှစ်ကအမေရိကန်ဒေါ်လာ38ဘီလီယံအထိကိုရှိနိုင်တယ်လို့ Global Witness အဖွဲ့ကပြောပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန္ဒူလေးမျက်နှာဖျားမှာဘုံခွဲခဲ့သူလို့စွပ်စွဲခံထားရတဲ့သူနှုတ်ဦးကိုထိုင်းစစ်ခုံရုံးကဆွဲချက်တွေတင်လိုက်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ18ရက်နေ့ကဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲမှုကြောင့်လူ20သေဆုံးခဲ့ပါတယ်။ဘိုင်လာမိုဟာမက်နဲ့မရိုင်လီယူဆဖ်ဖူတို့ကိုဘုံဖောက်ခွဲမှုမှာပူပေါင်းကြံစီမှုလူသားရန်ကြိုတင်ကြံစီမှုအပါအဝင်ဆွေးကျက်ဆယ်ခုနဲ့ထိုင်းစစ်ခုံရုံးကအင်္ဂါနေ့မှာဆွေးကျက်တင်ခဲ့တာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကတော့အေရဝန်နဖျားချောင်းဘုံခွဲတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်နေတော့တရားဝင်ကြေညာခြင်းမရှိတာကြောင့်အဲ့ဒီတန်ကြားရှိသူနှစ်ယောက်စလုံးကိုအကြမ်းဖက်မှုတွေဆွေးကျက်တင်နေတော့ဆွဲဆိုထားခြင်းမရှိပါဘူး။ဒီဘုံခွဲမှုဖြစ်ပြီးတဲ့နောက်လူ18ယောက်ကိုဖမ်းဆီးဖို့ရဲကဖမ်းဝရမ်းထုတ်ပေးခဲ့ပြီးတော့ဘိုင်လာနဲ့မရာလီ2ယောက်ကိုပဲဖမ်းဆီးခဲ့ပါတယ်။သူတို့2ယောက်ဟာတရုတ်နိုင်ငံရှင်ကျန်းပြည်နယ်ကဝီဂါလူမျိုးတွေဖြစ်ကြပါတယ်။သူတို့2ယောက်ကိုပြီးခဲ့တဲ့ဩဂတ်စ်လနဲ့စက်တင်ဘာလတွေမှာဖမ်းဆီးချိန်ကစပြီးသူတို့ကိုအာဏာပိုင်တွေကထိန်းသိမ်းထားတာဖြစ်ပါတယ်ခင်ဗျာ။
တရုတ်နဲ့နယ်မြေချင်းထိစပ်နေတဲ့မြောက်ကိုရီးယားနယ်စပ်နာကဓာအားပေးစက်ရုံတိစောက်မှုညံဖြင်းအားနည်းချက်နဲ့ပတ်သက်ပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ဟာသူ့ရဲ့ထိတ်တန့်အကြံပေးတဦးကိုအပြစ်ပေးတဲ့အနေနဲ့စိုက်ပျိုးမွေးမြူရေးခြံတစ်ခုကိုပို့လိုက်တယ်လို့ယုံကြည်ရကြောင်းသတင်းတွေထွက်လာပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးဌာနကလွှတ်တော်တွင်တကပိတ်အစည်းအဝေးမှာဒီသတင်းကိုတင်ပြခဲ့ပြီးတဲ့နောက်အင်္ဂါနေ့ကသတင်းတောက်တွေကိုတောင်ကိုရီးယားလွှတ်တော်အမတ်တွေကပြောပြခဲ့တာဖြစ်ပါတယ်။ကင်ဂျုံအွန်းရဲ့ထိတ်တန့်အကြံပေးချိုယောင်ဟေးကိုဝေးလံတဲ့နေရာအစွန်ဖျားကိုပို့လိုက်တယ်ဆိုတဲ့သတင်းတွေဒီလအစောပိုင်းကထွက်လာခဲ့တာပါ။နိုဝင်ဘာလအစောပိုင်းကကွယ်လွန်သွားတဲ့မြောက်ကိုရီးယားဗိုလ်ချုပ်ကြီးတဦးရဲ့နိုင်ငံတော်ဇာပနအခမ်းအနားကိုတက်ရောက်မဲ့သူတွေရဲ့စီးရင်မှာသူ့ရဲ့နာမည်ပါဝင်ခြင်းမရှိခဲ့တာကြောင့်ချိုယောင်ဟေးကိုသူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်လာခဲ့တာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။စီအေပတိပခရေဖြစ်ပေါ်နေစေဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုံခြုံရေးကော်မတီတို့စီအေဖြေလျှော့နိုင်ဖို့တွေ့ဆုံဆွေးနွေးနေစေတဲ့ချိန်ထဲမှာပဲရှမ်းပြည်နယ်မိုင်းရှူမြို့အတွင်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူနှူးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးစစ်အင်အားထပ်မံတိုးချဲ့လာနေတာကြောင့်တိုက်ပွဲထပ်ပြီးတော့ဖြစ်ပွားမှာစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ VOA ထိုင်းချိန်ဆိုင်သတင်းထောက်နိုင်ကွန်းအိမ်ကဆက်သွယ်ပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့စစ်ရေးသင်းမာနေတဲ့အနေအထားကြောင့်ရှမ်းပြည်နယ်ကြီးသည့်မိုင်းရှူမိုင်းလောင်ဒေသတွင်မှစစ်ဘေးဒဏ်တွေခံနေရတဲ့ပြင်ဘုံပေါက်ကွဲမှုဖြစ်စဉ်တွေဖြစ်ပေါ်နေတဲ့အတွက်ဒေသခံတွေကြားမှာစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။ဒီကနေ့မနေ့ဖက်မှာမိုင်းရှူးမြို့နယ်အတွင်းဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့ဒေသခံလူငယ်နှုထိခိုက်တန်ရာရရှိသွားတယ်လို့မိုင်းရှူးမြို့ခံနန်းဆိုင်ဟင်းကအခုလိုပြောပါရယ
်7နာရီလောက်မှာသူတို့ဒီမရှူးကနေအဲအရင်ပတ်ထပ်ပေါ့နော်ဟွာဝါးတွေတခုမလို့တဲ့အဲ့ဒါအဲ့ကမှဖြစ်တာသူတို့လည်းတမအဲ့ပေါက်ကွဲမှုကဖြစ်တာလေအဲ့မှာဆိုင်ကစီးသွားရင်းနဲ့အဲ့ပေါက်ကွဲမှုဖြစ်တော့အဲ့ဒါမှထိတာနှစ်ယောက်ထိတယ်စေယုံလာတက်တယ်အခုခိုလံစေယုံကိုယူသွားလိုက်
တိခိုက်တန်ရာရရှိတဲ့လူငယ်နှုဖြစ်တဲ့ဆိုင်းရွှေ25နှစ်နဲ့ဆိုင်းမောင်နှုတ်19နှစ်တို့ဟာခိုလံမျိုးစစ်စေးယုံမှာစေဝါကုသခံယူနေရတာဖြစ်ပြီးအသက်အန္တရာယ်ထိခိုက်မှုတော့မရှိဘူးလို့သူကပြောပါတယ်။ဒီဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဗဒုလက်ချက်ဆိုတာဒေသခံရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေလို့လွယ်လင်ခရိုင်ရဲတပ်ဖွဲ့မှုယုံကတာဝန်ရှိသူတို့ကပြောပါတယ်။ရှမ်းပြည်နယ်လွယ်လင်ခရိုင်မိုင်းရှူးမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကလည်းဘုံပကွဲမှုဖြစ်ပွားခဲ့ပြီးတပ်ဆိုင်ရာမြန်မာအာဏာပိုင်တွေကလည်းအခုချိန်ထိလက်တွေကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ဒေသတွေမှာဘုံပကွဲမှုပြဿနာတွေပြင်စစ်ရေးချင်းတွေတင်းမာနေမှုကလည်းဒေသခံတွေရဲ့လုံခြုံရေးကိုချင်းချောင်းနေပါတယ်။အခုချိန်ထိမငြိမ်းသေးတဲ့စစ်ရေးချင်းတွေကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းမိုင်းရှူမြို့ခံနန်းဆိုင်ဟင်းကပြောပါတယ်။
တိုင်းရင်တိုင်းလိုလိုကတော့စိုးရင်ပူပန်မှုတွေရှိကြတယ်။ဟောပဲအချိန်မှပြည့်မယ်ဆိုတာနဲ့ဒီလဲအဲ့လိုမျိုးတည်နေလဲကြာတော့ကြောက်ကြတယ
်။နိုဝင်ဘာလ22ရက်နေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမိန်အံဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စပိုင်းရိတ်သိမ်းနေတဲ့လက်ထမ20ကျော်ဟာတိုက်ပွဲသွင်းမှာပြိမိနေပြီး၃ယောက်သာဒုက္ခသည်စခန်းကိုပြန်ရောက်လာပြီးရန်ရှိနေတဲ့လူတွေရဲ့အခြေအနေကိုမသိရှိသေးဘူးလို့လဲမြောက်ပိုင်းရှမ်းပြည်တပ်မတော်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့မိုင်းရှူမိုင်းနှောင်ဒေသတွေမှာမြန်မာတပ်မတော်ဘက်ကအင်အားထပ်မံတိုးချဲ့လာတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဗဟုသာဏချုပ်ကဘူမူဆိုင်ခန်းကအခုလိုပြောပါတယ
်။ဒီပြည်တော်ရဲ့ဟိုဆပါဖောင်တွေတိတိလေးကတော့အမှန်နဲ့ဖြေရတယ်လို့ပြောကြတယ်
အခုလိုမြန်မာတပ်မတော်ဘက်ကစင်အားတိုးချဲ့လာပြီးသူစစ်စင်နေမှုကြောင့်ဒိရခန့်စစ်ပြေးဒုက္ခတွေတွင်နေနဲ့စိုးရိမ်မှုတွေဖြစ်ပွားနေလို့တိုက်ပွဲကိုရပ်တန့်စေခြင်းပြီးလို့ဒုက္ခတွေအရေးကိစ္စတွေကိုကူညီပေးနေတဲ့ရှမ်းလူခွေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူဂျိမ်းဟန်ဘကပြောပါတယ်။အဲ့
လိုမျိုးကဖိအားပဲပေးပြီးတော့တိုက်ပွဲတိုက်နေမယ်။နောက်ပြီးဆွေးခိုင်းမယ်၊စုပ်ခိုင်းနေမယ်ဆိုရှင်ဒီလိုမှနေချင်ရုံပေါ်ဆောင်နေနေနော်။ကိုယ်ဆိုရှင်တို့စစ်ကားတုံးတက်စီထလူလာရနော်လက်နဲ့ပြေဆုံးလာတယ်ကိုဆိုရှင်ကျမတို့စိုးရင်ရတာပေါ့နော်တို့ရဲ့အတက်ချက်လေးဖြစ်နေတော့ဒီတိုက်ပွဲတော်မျိုးဆိုရပြေးစီချင်တယ်ဒုက္ခရောက်နေပြည်သူလူထုတွေကလည်းအများများများလာလေဒီလောက်ခွဲလောက်ရှိပြီဆိုတော့လည်းတော့ကျေပြန့်ပြီးတော့စိုးရင်ဆက်ရန်ဖြစ်လာပြီအဲ့ဒါကိုကျမတို့အမျက်ဆုံးရစီချင်တယ်
အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြည်ခန့်တိုက်ခိုက်မှုတွေကိုရှော့ချနိုင်ရေးအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကနေပြည်တော်မှာမနေ့ကစပြီးတွေ့ဆုံဆွေးနွေးခဲ့ရမှာ SSPB ဘက်ကတာနောက်ဆုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်သဘောတူညီချက်သဆုံးစရာမရရှိပဲဆက်လက်ဆွေးနွေးနေဆဲလည်းဖြစ်ပါတယ် NCA လက်မှတ်ရေးထိုးဖို့အစဉ်သက်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာအောက်တိုဘာလ6ရက်နေ့ကစပြီးတိုက်ပွဲတွေရက်စက်စွတ်စွတ်လို့ဖြစ်ပွားနေခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားရတာဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတပ်မတ်တပ်တည်နေရာကနေကျော်လွန်ပြီးအင်အားနဲ့နေမြေချက်သွင်းမှုတပ်မတော်တပ်စခန်းတွေကိုအကြိမ်ကြိမ်တိုက်ခိုက်မှုနေမြေလုံခြုံရေးနဲ့တည်ငြိမ်အင်းချမ်းရေးကိုအနှောက်အယှက်ပြုတဲ့လှုပ်ဆောင်ချက်တွေကြောင့်ပြည်သူလူထုနဲ့နေမြေလုံခြုံရေးအတွက်တပ်မတော်ကနေတံပြန်လှုပ်ဆောင်နေရတယ်လို့မနေ့ကကျင်းပတဲ့လှုပ်တော်စည်းဝေးမှာကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်အောင်တော်ကနေရှင်းလင်းပြောဆိုခဲ့ပါတယ်အခုလိုနှစ်ဖက်သက်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းမြည်နယ်မိုင်းရှူမိုင်းနောင်ကြီးတီးမြို့နယ်တဲကဒေရခန့်ကြေးရွာသား8000ကျော်ဟာနေရက်ကနေစုခွာခဲ့ပြီးစစ်ပြေးဒုက္ခတွေဖြစ်နေတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားနိုင်ငံရေးအရာဆွေးနွေးမှုတွေစတင်နိုင်ဖို့ဒီကနေ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံး၈နှစ်စာမှပြုလုပ်နိုင်ဖို့ရည်ရွယ်ဆွေးနွေးနေပေမဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီအစီအစဉ်ဟာဆော်လွန်သေးတယ်လို့ယူဆနေပါတယ်။အကြောင်းဆောင်ကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးအတွက်ဒီကနေ့အစိုးရနိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆွေးနွေးပွဲကိုရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာကျင်းပပါတယ်ဒီဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းကအဖွဲ့မှာစကားပြောကြားရမှာနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလ14ရက်နေ့မှာစတင်နိုင်ဖို့အတွက်အားစိုက်လှုံ့ဆော်ဖို့လိုအပ်ကြောင်းပြောဆိုပါတယ
်现在你那些身边的机会也帮我拿下来了，干嘛了？你家人嘛，不是那些差九个月的股挣过来，也帮我拿下来了，干嘛了？大家这么大的人，这年轻不必要，这都是负担上阿塞，别忘了。
မူပေါင်းတွေချမှတ်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ကိုယ်စားလှယ်ဦးရေပါဝင်သူတွေရဲ့အချိုးအစားဆွေးနွေးကြမယ့်အချက်တွေဆွေးနွေးရမယ့်စီမင်းစည်းကမ်းတွေဆုံးဖြတ်ချက်ချရမယ့်စီကမ်းနည်းလမ်းတွေပါဝင်ပါတယ်2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်ဦးဝင်းထိန်ကတော့လက်ရှိဆောင်ရွက်နေတာတွေဟာအလော30နိုင်လွန်းတယ်လို့ဝေဖန်ပါတယ်ဒီ
လိုလုပ်နေပုံကတော့မြန်မာနိုင်ငံကဒီလိုမျိုးမရှိတဲ့ပုံစံမျိုးသွားနေတယ်ဒီဘက်ကဒီကမှာဒီအပြင်ပြောရေး transition ပေါ့အဲ့တော့ချေတော့မှုလို့မဆဲအမှန်အရေးကြီးတဲ့ကိစ္စကသူထဲမပြတ်ခဲ့တော့ပြီးပြီးတော့စွတ်တွန်းနေတာမျိုးလို့ကျွန်တော်တို့ကဒါ logic လို့အားကြီးရလို့ယူဆတယ်ဒါတစ်ချက်နောက်တစ်ချက်က NCA ပေါ့ NCA မလည်းထိုးတဲ့အဒီလီကိုတော့တရားဝင်အဖွဲ့ကြီးတက်မှတ်ပေးပြီးတော့ NCA ကတော့မထိုးတဲ့ပုံစံကိုနည်းလမ်းတိုက်နေကိစ္စမျိုးပါဒါမလိုတော့အဲ့ဒါဥစ္စာအဲ့ဒါတော့ခင်ဗျားတို့ထည့်ပြီးတော့စဉ်းစားကြမှာလေကျွန်တော်ပြောခဲ့တယ်
ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာန နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေကိုရပ်ပေါင်း60အတွင်းမှရေးဆွဲဖို့နဲ့နိုင်ငံရေးဆွေးနွေးပွဲကိုရပ်ပေါင်း90အတွင်းမှစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ
်။တော်ရစမှာခင်ဗျာကိုင်းနာဒီတရီကတိုက်ပွဲတွေဟာညဉ့်ညံ့မလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူတောင်းနဲ့ချီတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲ။ဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်နိုင်ကြပါတယ်။အီးမေးလ်လိပ်စာbamis@voanews.co.lk ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင
်ဗျ။ဒီကနေ့ည9:00နာရီတိုင်းလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့အစာငတ်ခံဆန္ဒပြနေတဲ့အကြောင်းသားသတင်းဖက်အလေးပေးပါဦးမယ်။တရားဝရီထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေထက်ကအစာငတ်ခံဆန္ဒပြနေကြတဲ့သူ9ယောက်ကိုရန်ကုန်စေယုံကြီးကိုပို့ဆောင်ပေးလိုက်ကြပါတယ်။ဒီထဲကကျောင်းသားတဦးဖြစ်တဲ့ကိုဖြိုးသနချစ်လင်းတိုက်ကတော့အစာအိမ်ရောဂါရှိတဲ့အတွက်တရားရုံးကိုတင်ပြရမှာတော့တရားရုံးကဒီကနေ့အာမခံပေးလိုက်ပါတယ်။အကြောင်းဆုံးကတော့မအေးအေးမာကသတင်းပေးပို့ထားပါရရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်သပိတ်မှောက်ချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကစပြီးလက်ပတန်းမြို့မှာရိုက်နှက်ဖမ်းဆီးခံရတဲ့ကျောင်းသားတွေကိုတရားဝရီတရားရုံးမှာရုံးထုတ်စစ်ဆေးတဲ့အပတ်စဉ်တိုင်းမှာကျောင်းသားတွေကကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာပါဒီကရဲလာကတော့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်ကျောင်းသားတွေကတချို့ကအစံငတ်ခံဆန္ဒပြမှုတွေကိုရက်ရှည်လုပ်ခဲ့တာကြောင့်ကျောင်းသား9ဦးခန့်ဟာရန်ကုန်စေယုံကြီးကိုပို့ခဲ့ရတဲ့အထိကျန်းမာရေးအခြေအနေဆိုးဝါးခဲ့ပါတယ်။ဒီထဲကကျောင်းသားတဦးဖြစ်တဲ့ကိုဖြိုးတနချစ်လင်းတိုက်ကိုတော့အင်္ဂါနေ့ရုံးထုတ်စစ်ဆေးချိန်မှာတရားရုံးကအာမခံပေးခဲ့ကြောင်းကျောင်းသားတွေရဲ့ရှေ့တွေဥလှမျိုးမြင့်ကဆိုပါတယ
်။ဖြိုးတနချစ်လင်းတိုက်ဆိုတာအစံငတ်ခံပြီးတော့ဆန္ဒပြပြီးတော့တက်တယ်မှာပါတယ်လေ။သူကအတိုင်ရောဂါရှိတယ်ဆိုတဲ့စေလာနဲ့ဒီနေ့အကြမ်းနေပြီးတော့သူ့တော်အချုပ်လုပ်ဖြစ်တယ်ဆိုချက်ပေးတယ်ကြည့်။အဲ့တော့တရားရုံးကအမိန့်ချပေးတယ်။ချုပ်တယ်ဆိုရတယ်။အမှန်တရားရတာပေါ့လား။ရတယ်ဒါပေမဲ့မှန်လားဆိုတာဟုတ်ဟုတ်အချုပ်မြတ်မှုတော့ပေါ့။သူအပြင်းနေပြီးတော့အမှုလာညင်ဆိုင်လို့ရတယ
်။ရန်ကုန်စေယုံကြီးကိုမပို့ရပေမဲ့ကျမရေးထိခိုက်မှုတွေရှိနေတဲ့ကျောင်းသားတချို့လည်းရှိနေတယ်လို့တချို့ကတော့အရေးပြားယောဂါတွေဖြစ်လာတဲ့အတွက်ဆေးရုံပြတ်တနေရတာတွေလည်းရှိနေတာပါအခုနောက်ပိုင်းမှာတော့ဆေးရုံကနေဆေးစာရှိတယ်ဆိုရင်အာမခံလျှောက်လို့ရနိုင်ပြီဆိုပြီးရှေ့နေဥလှမျိုးမြင့်ကဆိုပါတယ
်ဒဏ်ရာရတယ်ဆိုတကယ်ရကြတာဟုတ်အခုဒဏ်ရာလေးအခုမှပေါ်လာပြီးတော့ဖြစ်ကြတဲ့ကိစ္စတွေအရင်တော့ဖမ်းလို့ရှိတော့ကြိုက်တာကြိုက်နေတဲ့ကံလို့ရှိရဟုတ်အဲ့ဒီကံကြီးကအခုမှတချို့ခံရရှိရလေအရင်ကကအလက်ကြီးဖြစ်တဲ့ကြောင်သူခရံပြားခရိုင်စေုံမှာသွားပြတယ်ကန်စေရောသွားပြတယ်အဲတက်ကဘလို့လာမှမပြောတာအငယ်ပြန်လာလို့တော့တက်ကကျွန်တော်ကလည်းသူစေုံမှာလို့ရှိသေးတယ်ဟောကတက်မရသေးဘူးပေါ့နော်သူအနေနဲ့စေုံတက်ဖြစ်လို့ရှင်တော့အမှန်တော့ရှောက်ရှောက်ပါလေအမျိုးသမီးဆိုတော့အမှန်တော့ရှောက်ရင်သူကရနိုင်တဲ့ခြေရှိတယ်အခုကအမှန်တော့ပေးပါတယ်စေုံထောက်ထားရှိလို့ရှင်အမှန်တော့ပေးဖို့အတွက်ကိုသူကမူချထားပြီးစေုံတက်ရတယ်စေတာထောက်တယ်ဒါပေမဲ့စေတာထောက်တာရှိလို့ရှင်အမှန်တော့ပေးရမယ်ဆိုတော့မူချထားတယ်ဆိုစေတာထောက်တာရှိတော့ပြင်လို့ရပါပါလေ
အခုဆိုရင်အာမခံနဲ့အပြင်မှာတရားရင်ဆိုင်နေရတဲ့သူ19ဦးရှိပြီဖြစ်တယ်လို့အချုပ်ထဲမှာတရားရင်ဆိုင်နေရသူ48ဦးကျန်နေပါသေးတယ်။ကျောင်းသားတချို့ကတော့အာမခံရှုပ်လို့ရပေမဲ့အာမခံမလျှောက်ကြပါဘူး။ဒီကနေ့မှာတော့စေယုံကနေတရားရုံးကိုမလာနိုင်တဲ့ကျောင်းသား2ဦးရှိနေတဲ့အတွက်အမှုမစစ်ဘဲလာမဲ့ဒီဇင်ဘာလ1ရက်နေ့ကိုထပ်မံထိန်းဆိုလိုက်တယ်လို့ဆိုပါတယ်
။စေယုံက9ယောက်ကျန်နေတယ်။9ယောက်ကျန်နေတဲ့အတွက်မှာဟိုမျိုးမြတ်ဆိုင်ရဲ့ကိုသိန်းရဲ့စေယုံကျရတယ်။အဲသူတို့ကအောက်ရုံးမှာမြို့နယ်တရားရုံးမှာရှိနေပါပါအောင်ပြန်ပြီးရင်သိမ်းလာတဲ့ကြောင့်သူတို့နဲ့သူတို့လက်ပြီးရှိနေတရားဝင်ရှိဖြစ်နေတယ်။ဖြစ်နေတော့ဖြစ်နေတော့သူကစေယုံတက်တော့ဒီလိုက်တရားဝင်ရှိလည်းမရောက်နိုင်ဘူး။အဲတော့ဖြစ်နေလည်းမရှိဘူး။ကျေခံလည်းဖြစ်တော့အမှုမဖြစ်ဘူး။အဲတော့လည်းပတ်သက်ပြီးတော့တရားရုံးအမှုမဖြစ်တဲ့ကြောင့်လည်းရုံးကြီးမှာအဲ့ဒီနေရာနဲ့ပတ်သက်ပြီးတော့ဟိုစီရင်ဆောင်ရွက်ဖို့ဆိုပြီးတော့အမှုကိုတရားလို့ပြန်ချင်းလိုက်တယ
်။လက်ရှိမှာတော့တရားရီတရားရုံးမှာတရားလို့ဖြစ်တဲ့ရဲမှုဖုံးမြင့်ကိုကျောင်းသားတွေဘက်ကရှေ့နေရှေ့ဦးကအလှည့်ကျစစ်ဆေးမေးမြန်းနေတာဖြစ်ပါတယ်။ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်နေချိန်မှာတာဝန်ရှိသူတွေကတမိတ်နဲ့တတန်နဲ့တမတ်အမိန်ပေးကိုကဲနိုင်ခဲ့ခြင်းမရှိခဲ့တဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာ ရဲလက်ဆွဲပါတတ်မှတ်ချက်တွေနဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာကိုတွေ့ရှိရတယ်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကလည်းထုတ်ပြန်ခဲ့တာပါ။အာဏာပိုင်တွေဘက်ကတော့ကြည်စဲဥပဒေကိုချိုးပေါက်တဲ့အတွက်ကျောင်းသားတွေကိုအရေးယူဆောင်ရွက်ခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမမင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကာကွယ်ရေးဦးစီးချုပ်ကိုအင်တာနက်စာမျက်နှာပေါ်မှာတယောခဲ့မှုနဲ့ဖမ်းဆီးခံရတဲ့တချစ်သမီးခေါ်မချောစန်နီထွန်းကိုဒီကနေ့ရုံးထုတ်တာမှလည်းအမခန်ရှောက်ထားချက်ပယ်ချခံရတယ်လို့အတရေဖြတ်မှုဆွဲဆိုချက်ပလတ်ပေးဖို့ရှောက်လဲချက်ကိုလည်းပယ်ချခံရပါတယ်။အမျိုးသမီးရဲမေရီအဆောင်ရှောက်နဲ့တရားရုံးကိုရောက်ရှိလာတဲ့ဖန်စီခန်ချစ်သမီးခေါ်မတ်ချောစန်နီထွန်းကတော့တရားဥပဒေဟာတန်းတူညီမျှမှုမရှိဘူးဆိုပြီးတရားရုံးပြင်ပမှာဝေဖန်ပြောဆိုသွားပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတယောလှောင်ပြောင်ခဲ့တယ်လို့ဆွဆွဲခံရပြီးဆက်သွယ်ရေးဥပဒေပုံမှာအသေးရေဖြတ်မှုလို့နဲ့တရားစွဲဆိုဖမ်းဆီးခံရသူချစ်သမီးခေါ်မချောစန်ဒီထွန်းကိုမူပင်တရားရုံးမှာဒီကနေ့၅ချိန်မြောက်ရုံးထုတ်ပါတယ်။ဥပဒေချောင်းရအသေးရေဖြတ်မှုကိုကိုစားစွဲဆို့ခွင့်မရရှိဘူးဆိုပြီးတရားစွဲဆိုခံရသူချစ်သမီးခေါ်မချောစန်ဒီထွန်းရဲ့ရှင်းနေကဒီပုံမှာကိုပတ်လပ်ပေးဖို့ရှောက်ထားချက်ကိုမူပင်တရားရုံးကပယ်ချပါတယ်။တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်အောင်ကအခုလိုပြောပါတယ်
။ချစ်သမီးကိုရုံးထုတ်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့ဒီကနေ့အမှုကျွန်တော်တို့အာမခံလျှောက်တယ်အာမခံလက်ဆွဲတယ်နော်နောက်တစ်ချက်ကကျွန်တော်တို့ကနေပြီးတော့ပုံမှန်900မမြောက်ပါဘူးအဲ့ဒါလည်းသူကသူကလက်မခံဘူးကျွန်တော်တို့ပြင်တော်ပြေးတယ်ဒါတော့တော့ကျွန်တော်တို့အခုပြန်လာခဲ့တာဟုတ်လားအထူးခြားချက်ကတော့ချောစတိဘုံကိုရှင်တော်ကူးဝင်ပေးပါတော့ဘုရင်ရှင်တော်ဆုတ်ပေးပါလို့ပြတာလေအဲ့ဒါကိုမူဝေးလုပ်မပေးဘူးပြအဲ့တော့လုပ်မပြီးတော့ခင်းမ
ချစ်သမီးခေါ်မချောစန်နီထွန်းကိုအောက်တိုဘာလ12ရက်နေ့ကဖမ်းဆီးစဉ်ကတည်းကအချုပ်နဲ့ထိန်းသိမ်းထားတာဖြစ်ပြီးအကျဉ်းထောင်ထဲမှာချင်းထောင်အသုံးပြုခွင့်တောင်မရပါဘူးဒီကနေ့မှာတော့ချစ်သမီးခေါ်မချောစန်နီထွန်းကိုအမျိုးသမီးရဲမေတွေအဆောင်ရှောင်နဲ့ရုံးထုတ်ခဲ့ပြီးရုံးထုတ်ကိုလာရောက်ကြသူတွေလည်းဒါဇင်နဲ့ချီပြီးရှိခဲ့ပါတယ်တရားရုံးချားနာမှုအပြီးမချောစန်နီထွန်းကိုအချင်းထောင်ကိုရဲမေအဆောင်ရှောင်နဲ့ပြန်လဲခေါ်ဆောင်သွားချိန်မှာပဲချစ်သမီးခေါ်မတ်ချောစန်နီထွန်းကအခုလိုပြောခဲ့ပါတယ
်။တရားဥပဒေကကိုဖိကျင်တဲ့လူဖိလို့ရတယ်။ကိုမဖိကျင်တဲ့လူမဖိလို့မရဘူး။
တမ်းမတော်ကာခွေရေးဦးစီးချုပ်ဖိုးချုပ်မှုကြီးမြောင်လှရဲ့ဓာတ်ပုံကိုလူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်းမတော်အရာရှိတွေကတရားလိုပြုပြီးချစ်သမီးခေါ်မချောစန်နီထွန်းနဲ့ကိုပက်ထရစ်ခွန်ချာလီတို့ကိုဖမ်းဆီးထားတာဖြစ်ပါတယ်။နှစ်ဦးစလုံးအချုပ်နဲ့တရားရင်ဆိုင်နေရဆဲလည်းဖြစ်ပါတယ်။တမ်းမတော်အရာရှိတွေနဲ့တရားရင်ဆိုင်ရတဲ့အခြေအနေကိုတော့တရားလွှတ်တော်ရှင်နေဥရောပဆောင်းကအခုလိုပြောပါတယ်။
ဒါကြောင့်လည်းပတ်သက်တဲ့အမှုဆိုတော့တောင်းတတော့ရတာလည်းဖြစ်ပါလေ။တော့ဒေါံတန်းမြင့်ကြီးကိုထိခိုက်တဲ့ပုံမကြီးဆွဲတင်တဲ့ကိစ္စကြတော့ဘာမှမဖြစ်ဘူး။ချောစာတီချောတို့ခွန်ကြားတီတို့ဘောင်မောင်ချောတာတို့တရားဥပဒေကမဖြစ်ဘူးမဖြစ်ဘူး။ပြောမယ်ဆိုရင်တရားမျက်နှာမှုဟာဥပဒေထိုးမမှုအထောက်ဖြစ်တယ်။နော်ဥပဒေတည်ရင်မဖြစ်သေးရင်လူလက်ခံရမှာပဲ။ဆိုတော့ဒေါံတန်းမြင့်ကြီးတို့ရဲ့ဆိုတော့ဒီပေါ်လာမှာပဲအရင်ကတည်းကဝိုင်းဝန်းမျိုးရှာဖွေရမယ်
ကိုပက်ထရစ်ခွန်ဂျာလီရဲ့အာမခန်ရှောက်ထားချက်ကိုလည်းမနေ့ကရုံးထုတ်မှာထပ်ပြီးတော့ပယ်ချထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကိုတရော်လှောင်ပြောင်းခဲ့တယ်လို့ဆွဆွဲပြီးပက်ထရစ်ခွန်ဂျာလီနဲ့မချောစန်နီထွန်းတို့ကိုအချုပ်နဲ့တရားရင်ဆိုင်နေချရတာဟာတလကျော်သွားပြီလဲဖြစ်ပါတယ်။တမရကြီးဆိုတဲ့စကလုံးကိုတုံ့နှုံပြီးကြပြားရေးခဲ့တာဟာတမရဦးသိန်းစိန်ကိုရည်ရွယ်ရေးတာလို့ဆွဆွဲပြီးကြပြားဆရာမောင်ဆောင်ခခေါ်ကိုအောင်စီသူကိုလည်းဆက်သွယ်ရေးဥပဒေပုံမှန်နဲ့ဖမ်းဆီးထားပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြသွားတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားစီစဉ်ကိုညနေ 9:00 နာရီနဲ့ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းတန်လွှင့်စီစဉ်တွေကိုအင်တာနက်ကနေအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လူကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ24ရက်အင်္ဂါနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတို့ချက်အစီအစဉ်မှာနားဆင်ရမှာကတော့
UAC ဥက္ကဋ္ဌစီသွားပြီးတော့မှဒါသာသွားတွေ့တဲ့ခါကျတော့ဥက္ကဋ္ဌကနေပြီးတော့သူသိချင်းနဲ့တန်တားလေးတွေမေးများစုံစမ်းကြည့်ပြီးတော့မှသူကနေပြီးတော့တောင်ကြီးကပြင်းနေဟုတ်ကဲ့ဗီလန်တော်မှာမိကြတဲ့ခါကျတော့
တအားပလောင်အမျိုးသားပါတီကိုယ်စားလှယ်လောင်းဦးညီစိန်ပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲတွေးဆုံမင်းမြန်ခနဲ့တည်င်းဆောင်မာတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ခုအရင်ဆုံးတော့တည်င်းဆောင်မာသဘုတ်ကိုအရင်ဆုံးတင်ပြပါမယ်2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့မှာမဟာမိတ်တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းပါဝင်ဖို့ဆန္ဒရှိနေကြပါတယ်NLD ပါတီဖက်ကတော့အစိုးရအဖွဲ့ဘလို့ဖွဲ့မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးနေတာတွေရှိပေမဲ့မဆုံးဖြတ်ရသေးဘူးလို့ပြောပါရယ်တရင်အပြည့်စုံကတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရယ်ရှင
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့အမျိုးသားပြန်လည်တင်မြေကြီးကိုဦးစားပေးလှုပ်ဆောင်မယ်လို့ယူဆရတာမို့ NLD ပါတီအနေနဲ့အစိုးရဖွဲ့တဲ့အခါလက်ရှိအနိုင်ရထားတဲ့မဟာမိတ်တိုင်းနာပါတီတွေကိုလည်းနေရာပေးတင်တယ်လို့ညညွတ်တော်တိုင်းနာလူမျိုးများမဟာမိတ်အဖွဲ့ UNE ရဲ့နိုင်ကဦးအေးတောင်ကပြောပါရယ်တမန
်တော်နေရာကျွန်တော်လည်းဒီလိုတော့ဒီလိုတော့လည်းနေရာစလုံးကိုဒီခွင့်ရမယ်အစိုးရကလည်းပဲပြခွင့်ရမယ်ဆမရလည်းဒီနေရာဖြစ်မယ်ဒါလို့အခြေအနေမျိုးမှာအမျိုးသားပြန်လေပြင်းပြရေးကိုကိုချီပြီးတော့အနေရတိုင်းသာပါတီတဲ့ကအစိုးရနေရာပြဖို့ရှိနေမှာကျတော့ပါတဲ့ဒီကဒီသူစမနာနေရာမှာတဲ့ဒီအစိုးရဖွဲ့တဲ့ခါတဲ့ဒီနေရာပြေးမယ်ဆိုရင်ပါတဲ့ဒီစစ်ပေါ်လာမယ်ဆိုရသည်တိုင်းရင်းသားများနဲ့ပူပေါင်းဖွဲ့စည်းတဲ့အစိုးရအနေနဲ့ပုံဖော်ပုံထွက်ကောင်းမယ်
2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရထားတဲ့ NLD ပါတီအနေနဲ့စိတ်ကြိုက်အစိုးရဖွဲ့ခွင့်ရှိတာမို့တိုင်းနာပါတီတွေနဲ့ပူးပေါင်းမလားဆိုတာကတော့ခက်မှန်းရခက်တယ်လို့သူကဆက်ပြောပါတယ
်။ဟုတ်ကဲ့။သဘောကျတယ်။ပုံပုံများနဲ့ဒီနေ့ဒီချက်ရတဲ့ဒီဒီအချိန်ရတဲ့ဒီဒီကြာကြာပါတီဖွဲ့တီညာရတဲ့ဒီဒီတက်ကြလို့ဖွဲ့နိုင်တဲ့နေသားရှိတော့ကျွန်တော်တို့ကလည်းတိုက်တွန်းဖို့ပြောဖို့ကနေတော့ဖြစ်ပါလေ
2015ရွေးကောက်ပွဲရလဒ်ကိုအခြေခံပြီးအမျိုးသားပြည်လည်တင့်မြေကြီးကိုဘလို့အကောင့်ထည့်ဖို့မလဲဆိုတာနဲ့ပတ်သက်လို့ညီညွတ်သောတိုင်းနာလူမျိုးများမဟာမိတ်အဖွဲ့ UNE နဲ့မိဘအဖွဲ့စည်းတွေနိုဝင်ဘာ23ရက်နေ့ကတွေ့ဆုံခဲ့ကြပြီး2015ရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့လည်းမကြခင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့မှာမဟာမိတ်တိုင်းနာပါတီတွေပါဝင်ဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေတာရှိပေမဲ့မဆုံးဖြတ်ရသေးသလိုအာဏာလွှဲတောင်းရင်းနဲ့ပတ်သက်လို့တေချာတဲ့အချိန်ကြာမှဒီကိစ္စတွေတေချာပြောတင်တယ်လို့NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်
။အဲ့ဒီဟာမူဝါဒနဲ့ဆိုင်တယ်။အင်္ဂါတို့သေးသေးရည်ရွယ်တော့ရှိတယ်မဆုံးဖြတ်ရသေးဘူး။အဲ့တော့မဆုံးဖြတ်သေးခင်မှာမပြောချင်ဘူး။အခုက transition ပြီးလို့သူကဖွဲ့ခွင့်ရတော့မှအဲ့ဒါသိနေဖို့ကောင်းတယ်။ transition လို့မှ very ဘာလို့မပြောနိုင်နေလဲ။
တိုင်းသားတွေရဲ့ဒန်းတူညီမျှမှုကိုပိုင်ပြဋ္ဌာန်းခွင့်ကိုအလေးမထားရင်ဘယ်အစိုးရကိုမဆိုအတိုက်ခံလုပ်မှာဖြစ်ပြီးဒေါ်အောင်ဆန်းစုကြည်အနေနဲ့တိုင်းသားအရေးကိုဦးစားပေးတယ်ဆိုရင်တမရကောက်ကြီးဦးစည်းချုပ်တို့နဲ့မတွေ့ခင်မှာ NLD နဲ့မဟာမိတ်ဆက်ဆံရေးရှိခဲ့တဲ့ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP အဖွဲ့ဝင်တွေနဲ့လည်းတိုင်ပင်တင်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကပြောပါတယ်။
ကျွန်တော်တို့ကတော့ဒီတိုင်းသားအလုံးရဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်ရည်ကြည်ခွင့်ပေါ့နော်ကိုဒီမှာကိုဖန်တီးခွင့်ဆိုတဲ့အချက်ပေါ်မှာမူတည်ပြီးတော့မှအဲဆိုရနေမယ်ဆိုအဆင့်ပြောင်းဆက်ဆံသွားဖို့ရှိတယ်။ဒါပေမဲ့ဒိုင်းနာခွင့်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအလေးမထားဘူးဆိုလို့ရှိရင်တော့ ဘယ်ဖွဲ့စည်းနေမှာဆိုကျွန်တော်အတိုက်ခံပြုသွားရမယ်နေထိုင်မှုပဲရှိပါတယ်အဓိကတော့ NLD နဲ့မှာမဟုတ်ပါဘူးဘယ်ဖွဲ့စည်းနေမှာဆိုပေါ့နော်တိုင်းလားရဲ့ပြည်ကိုရေးမြတ်ထားမယ်ဆိုလို့ရှိရင်တော့ကျွန်တော်လက်မတွဲနေတာတော့မရှိပါဘူးအဓိကကျွန်တော်တို့ရဲ့ရည်စချက်ကတော့ NLD နေနဲ့အတံတော်နဲ့သဟာစရာပြောင်းပေါင်းရမှာပေါ့နော်လက်တွဲဖို့လိုအပ်တယ်အဲ့မဲ့ NLD နဲ့တမရော်နဲ့သဟာစရာပြောင်း
မကြသေးခင်ကကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာ1990ရွေးကောက်ပွဲတုန်းကလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်ဆက်ဆံရေးရှိတဲ့ CRPP အဖွဲ့ဝင်ပါတီအများစုတကြောပြန်အနိုင်ရရှိထားတာလည်းဖြစ်ပါရဲ့ရှင်
။မမြင်မြင်ခိုင်တင်ပြသွားတာပါရှင်။ခုတော့အမျိုးသားစီမံကိန်းဆောင်ရွက်မှုအစည်းအဝေးခန်းစားတဲ့ရင်တင်ပြပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီးထို့တော့တင်းတဲ့အစိုးရတည်တရပေါပေါလာဖို့ရှိနေချိန်မှာပဲပြီးခဲ့တဲ့2014-2015ဘဏ္ဍာနှစ်မှာအမျိုးသားစီမံကိန်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။၅နှစ်တာကာလအတွင်းအစိုးရလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေကိုအကျဉ်းချုပ်ဖော်ပြထားတဲ့အမျိုးသားစီမံကိန်းဆောင်ရွက်မှုအစည်းအဝေးခန်းစားကိုဒီကနေ့ကျင်းပတဲ့လွတ်တော်ရင်ကိုယ်စားလှယ်တချို့ကဝေဖန်ခဲ့ကြတာပါ။အပြည့်စုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကအစိုးရရဲ့2014-2015ဘဏ္ဍာရေးနှစ်အမျိုးသားစီမံကိန်းဆောင်ရွက်မှုအစဉ်ကန်စာကိုလွှတ်တော်မှတင်သွင်းခဲ့ပါတယ်။တင်သွင်းခဲ့တဲ့အစဉ်ကန်စာအပေါ်မှာလွှတ်တော်မှတ်တွေကအစိုးရရဲ့လှုပ်ဆောင်ကဲမှုတွေနဲ့ပတ်သက်ပြီးတော့ဒီကနေ့လွှတ်တော်မှဝေဖန်ပြောဆိုလိုက်တာပါ
။ပြည်ထောင်ကြခံနေရတဲ့အကျဉ်းသားများအားလူငင်းချမ်းသာခွင့်ပေးခြင်းအားပြုပြင်ပြောင်းလဲရေးမဟာဗျူဟာဖြစ်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုလို့ယူဆပါလိမ့်မယ်။ပြည်ထောင်ကြခံနေရတဲ့နိုင်ငံရေးကျဉ်းသားများလွတ်မြောက်မှုအရေးအတွက်အလွန်နှဲတဲ့အချက်နဲ့တောင်ထဲမှာနိုင်ငံရေးကျဉ်းသားများကြံရှိနေခြင်းအားအမျိုးသားပြန်လည်တည်မြဲရေးနဲ့ယဉ်ညာစီရင်မှုကိုမျက်ကွယ်ပြုနေတဲ့ကဲ့သို့ဖြစ်နေပါတယ်။စရုပ်ထားနိုင်ငံဖြစ်တဲ့သတင်းမီဒီယာအတွက်အကန့်အသတ်များကိုပပျက်ခြင်းအပြောင်းလဲတဲ့အနေနဲ့ဖော်ပြထားပေမယ့်လို့ပြည်သူလူထုအတွင်းကိုဓာတ်ရိုက်ရောက်စေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ခွင့်များမှာပုတ်ကလင်ကများအနေနဲ့လွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်များပဲဗီဇရများသာထုတ်လွှင့်ခွင့်များရရှိနေခြင်းဟာဆိုရင်လည်းအမှန်တကယ်ပြုပြင်ပြောင်းလဲမှုဖြစ်တယ်လို့မဆိုတာပါဘူး
။ဒဂုံမြို့တင်မြောက်ပိုင်းမဲဆန္ဒနယ်ကဒေါ်တင်ွယ်ဦးကခုလိုအစိုးရရဲ့နိုင်ငံရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မှာဝေဖန်ထောက်ပြခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးခန်းစာမှာအခန်း10ခန်းပါဝင်ပြီးတော့ဒီထဲမှာအစိုးရရဲ့ဝန်ကြီးဌာနအသီးသီးရဲ့လှုပ်ဆောင်မှုတွေကိုဖော်ပြထားတာဖြစ်ပါတယ်။ကဏ္ဍအသီးသီးမှာလက်တွေ့ထပ်ပုံမူတဲ့အောင်မြင်မှုတွေကိုအစိုးရကအစည်းအဝေးခန်းစာမှာထည့်သွင်းထားတယ်လို့လွှတ်တော်မှတ်တွေကဒီကနေ့ဝေဖန်ခဲ့တာပါ။ဇဘူသီရိမဲဆန္ဒတွေကဒေါ်ဆန္ဒမင်းကလည်းအစိုးရအုပ်ချုပ်ရေးပိုင်းလှုပ်ဆောင်မှုတွေကိုခုလိုဝေဖန်ခဲ့ပါတယ်။
အုပ်ချုပ်ရေးနဲ့စီမံခန့်ခွဲမှုစနစ်ပြုပြင်ပြောင်းလဲမှုတွေကိုပေါ်ပြထားရမှာလေ။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့တန်ရှင်းသောအစိုးရဖြစ်ရေးအတွက်ထိရောက်သောဆုံးဖြတ်ချက်များချမှတ်ခြင်းနဲ့စွမ်းရည်ပြည့်အကောင့်တွေပေါ်ခြင်းလို့ပေါ်ပြထားတော့လေ။အမှန်တကယ်ကဏ္ဍအလုံးကိုလှုပ်ဆောင်ပေးနိုင်ခြင်းမရှိတာကိုတွေ့ရပါတယ်။ဥပမာအားဖြင့်ယခုချိန်ထိလယ်သမားတွေရဲ့လေယာဉ်မြေပိုင်ဆိုင်မှုပုံစံခုနှစ်ထုတ်ပေးဖို့ကိစ္စတွေစကြက်မြေတွေကိုလေယာဉ်မြေဖြစ်ပြောင်းလဲပေးဖို့ကိစ္စတွေမှာဆိုရင်တိုင်းဒေသကြီးအစိုးရတွေကယခုအချိန်ထိကြီးပြတ်အောင်ဆောင်ရွက်ပေးခြင်းတာဝန်ယူပေးခဲ့ခြင်းလည်းမရှိသေးပါဘူး
။ငွေကြေးကဏ္ဍပိုင်းမှာလည်းမြန်မာကျပ်ငွေတန်ဖိုးကျဆင်းလာခြင်းပေါ်မှာဘဝပန်လုတ်ပန်ခွင့်လွတ်လပ်မှုမရှိတာလုတ်ကန်ခွင့်ဆွမ်းဆောင်ရည်ကျဆင်းလာလို့ကြောင့်ဖြစ်တယ်လို့ဒေါ်ဆန္ဒမင်းကဝေဖန်ထောက်ပြခဲ့ပါတယ်။ပလဲမဲဆန္ဒနဲ့ဒေါက်ခင်မွှေးလွင်ကလည်းအစိုးရရဲ့စီးပွားရေးလှုပ်ဆောင်မှုတွေအပေါ်မှာအခုလိုဝေဖန်ထောက်ပြခဲ့ပါတယ်။
ကျမတို့တိုင်းပြည်ရဲ့စီးပွားရေးခြေနေကို GDP ကိန်းဂဏန်းနဲ့ရတော့အားရကျင်းနေပွဲဖြစ်ပါတယ်။ 8.500 ခိုင်နှုန်းထိကို GDP တိုးတက်နှုန်းရှိပါတယ်။လက်တွေ့မြန်မာစီးပွားရေးခြေနေကိုသုံးသပ်ကြည့်တဲ့အခါမှာတော့တိုင်းပြည်ဘတ်ဂျက်ကလူငွေပြ၊ပုံသွင်းမှုကလူငွေပြ၊ငွေကြေးဖောင်းပွားမှုကမြင့်တက်၊အမေရိကန်ဒေါ်လာဈေးကတဟုန်တိုးတက်စတဲ့ခြေနေရရဟာအားရကျင်းနေပွဲမဖြစ်တာကိုလည်းတွေ့နေရပါတယ်။ယခုဒုတိယ6လပတ်မှာလွန်စွာဆိုးရွားနေရတာကတော့ပြီးခဲ့တဲ့နှစ်ထက်ကျ80ဘီလီယံခွန်ငွေဝင်ငွေကျော်နေနေခြင်းပဲဖြစ်ပါတယ်အခွန်ဆိုင်ရာအသိပညာပေးဆွေးနွေးမှုတွေကိုလည်းဌာနကနေပြီးတော့မှဆောင်ရွက်နေကြောင်းကိုလည်းဖော်ပြထားပါလေလက်တွေ့မှာကြတော့ယခုလိုညွန်မှန်းတယ်လို့ဖြစ်မလာခြင်းဟာနိုင်ငံရဲ့ဘတ်ဂျက်လုံငွေပြမှုဟာပုံမဆိုးွားလာမှာပါ
အစိုးရကတင်ပြခဲ့တဲ့အစဉ်ခန်းစာမှာနိုင်ငံတွင်းလှုပ်ဆောင်နေတဲ့ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုတွေကအများအပြားသတ်မှတ်ပမာဏထက်အောင်မြင်မှုရနေတယ်လို့ဖော်ပြပါရှိပါတယ်ဒါပေမဲ့အခွန်ကောက်ခံမှုမှာတော့အရင်ဘာနာနှစ်ထက်ဘီလီယံပေါင်း800ကျော်ယော့နေနေတယ်လို့တော့ဖော်ပြပါရှိထားပါတယ်။ဒီထဲမှာစောက်လုပ်ရေးဝန်ကြီးဌာနဟာအတုတဆွန်ဝန်ကြီးဌာနအနေနဲ့ဖော်ပြထားတာပါ။တာငါစွမ်းအင်လေယာတတုနဲ့တစ်တောစတဲ့ကဏ္ဍတွေမှာ90ခန်းလုံးနီးပါးဆောင်ရွက်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီထဲမှာလက်စစ်ကဏ္ဍတစ်ခုတည်းသာသက်မှတ်ရခန်းလုံးထက်ယော့နေနေတာရှိတယ်လို့ဆိုရကဖော်ပြထားပါတယ်။ဝန်ကြီးဌာနတွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေအရအောင်မြင်မှုတွေရထားတယ်လို့ဆိုရကဖော်ပြထားပေမဲ့ဒီဝန်ကြီးဌာနအသီးသီးရဲ့စီမံကိန်း84ခုမှာတတ်မှတ်ချိန်အတွင်းမပြီးစီးနိုင်သေးကြောင်းလဲအမျိုးသားစီမံကိန်းနဲ့ စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတွက်ဒီစင်ခါစားဟာလက်တွေ့ဖြစ်နေတဲ့ပကတိအခြေအနေထက်ကျော်လွန်ပြီးတော့ဟန်ပြသဘောဖြစ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်သူကထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ
ကိုစီတူပါရှင် VOA TV ဗီဒီယိုမြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေတွေ့ဆုံမေးမြန်းခန်းတွေကိုတင်ပြတဲ့ရွေးကောက်ပွဲဆိုင်ရာအထူးစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲအနိုင်ရမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုအားပေးတဲ့ဥပဒေတွေနဲ့ကိုလိုနီခေတ်လက်ကျန်ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်နာမျိုးတွေကိုအဓိကထားလှုပ်ဆောင်ခြင်းအပြင်လူအခွင့်ရေးအားပေးမြင့်တင်မှုတွေလှုပ်ဆောင်တင်တယ်လို့ HRW လူအခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက် HRW လူအခွင့်ရေးအဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကိုကိုသားညိုဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
Mr. Phil Robertson ခင်ဗျအရင်ဆုံးမိကျင်တာကအခုဒီရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းလူခွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာဘာတွေများတွေ့ထားပါလဲ
Well what we saw was an opportunity for the people of Burma to really say and express their views about how they want to be
ဒီမှာပြည်သူတွေအနေနဲ့သူတို့လိုချင်တဲ့အစိုးရပုံစံကိုလွတ်လပ်စွာထုတ်ဖော်ပြောခွင့်ရတဲ့ခွင့်လန်းတစ်ခုပါအကြံဖတ်မှုတွေဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်မကင်းရှိခဲ့ပါတယ်ဒါပေမဲ့အဲ့ဒါမျိုးတွေမတွေ့ရဘဲနဲ့တကယ်ကိုငြင်းငြင်းချမ်းချမ်းဖြစ်ခဲ့ပါတယ်ဒီလိုရွေးကောက်ပွဲမျိုးဖြစ်လာတာဟာမြန်မာပြည်သူတွေအနေနဲ့အတော်လေးစိတ်ရှိလက်ရှိနဲ့အချိန်တော်တော်ကြာကြာကလေးကကြိုးပမ်းမှုတွေရှိခဲ့လို့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စလွတ်တော်တဲ့စစ်တပ်က25ရာခိုင်နှုန်းဝင်ယူနေတဲ့ကိစ္စဖွဲ့စည်းပုံအရဒေါန်ဆန်းစုကြည်တမရမဖြစ်နိုင်ဘူးကန့်သက်ထားတဲ့ကိစ္စစတဲ့စနစ်တွေနဲ့ပတ်သက်လို့တော့စိုးရိမ်မကင်းဖြစ်စရာတွေရှိနေတော့မှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာနိုင်ငံတကာစံနှုန်းတွေနဲ့လည်းမညီညွတ်ပါဘူ
း The 2008 Constitution which is not in line with international human rights standards
ယူကောပွဲကလောက်တည်းမှာလူနေစုခွင့်ရည်နဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲ
Well I mean what we saw was even in ethnic minority areas strong support for
တိုင်းရင်းသားလူနေစုနေရာတွေမှာပါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအပြည့်အဝထောက်ခံကြတာကျွန်တော်တို့တွေ့ရပါတယ်။နိုင်တဲ့သူရောရှုံးတဲ့သူပါအကောင်းဆုံးရည်တည်ကြပြီးတော့သူတို့ကပူပေါင်းဆောင်ရွက်သွားနိုင်ဖို့အရေးကြီးပါတယ်။လူခွင့်ရည်ကိစ္စရဟာလူနေစုလူမျိုးတွေရဲ့အခြေအနေနဲ့လည်းပတ်သက်ဆက်နွယ်မှုတွေရှိပါတယ်။စစ်တပ်နဲ့သူတို့ရင်ဆိုင်နေရတဲ့အခြေအနေစစ်တပ်ကသူတို့အပေါ်ပြစ်မှုဆက်ဆံနေတဲ့အခြေအနေတွေကိုဖြေရှင်းပေးဖို့လိုပါတယ်။တိုင်းရင်းသားလက်နက်ကန်တွေနဲ့ပြစ်ခတ်ရဆေးကိစ္စတွေမှာကျွန်တော်တို့ပြောဆိုဆောင်ရွက်ဖို့မရှိပါဘူး။လူခွင့်ရင်းနဲ့ပတ်သက်လို့ပဲကျွန်တော်တို့ဘက်ကပြောဖို့ဆိုဖို့ရှိပါတယ်။လူတိုင်းရဲ့သူတို့ရဲ့ခွင့်ရေးတွေခံစားပိုင်ခွင့်ရှိပါတယ်။ဘယ်လိုအုပ်စုမျိုးကလာလာဘယ်လိုလူမျိုးနွယ်စုကလာလာကိုယ်ကိုယ်ယုံကြည်တဲ့ဘာသာဘယ်လိုဖြစ်နေပါစေလူသားအလုံးရဲ့အခွင့်အရေးကိုလေးစားဖို့လိုပါ
တယ် respected in the same way whatever group they come from whatever religious beliefs they have to be respected fully and completely
အခုဒီရွေးကောက်ပွဲနေ့ကိုစောင့်ကြည့်ခဲ့ရဆိုတော့ရွေးကောက်ပွဲဟာလွတ်လပ်မြတ်တမှုရှိပါလား
well what we saw was an election that on the day of the election
ရွေးကောက်ပွဲနေ့ကိုကြည့်မယ်ဆိုရင်ရေဘူးအပြင်အားလုံးချောချောမွေ့မွေ့ပါပဲရွေးကောက်ပွဲတာဝန်ရှိသူတွေဟာလည်းသူတို့လုပ်ရမယ့်လုပ်ငန်းတွေအပေါ်မှာမှန်မှန်ကန်ကန်ဆောင်ရွက်ခဲ့ကြပုံရပါတယ်တချို့နေရာတွေမှာဆိုရင်တော့မဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့စိုးရိမ်စရာတွေတော့ရှိခဲ့ပါတယ်။ဥပမာဆိုရင်လိုင်းသာယာမြို့နယ်အတွင်းကစစ်မှုဇုံတွေမှာမြန်မာပြည်အနှံ့ပြားကလာရောက်အလုပ်လုပ်ကန်နေတဲ့သူတွေရှိပါတယ်။သူတို့တွေမဲပေးခွင့်မရကြပါဘူး။ဒါပေမဲ့အခြေအနေတစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့ဒီကိစ္စတွေဟာမပြောပါတော့ပါဘူး။ရွေးကောက်ပွဲတစ်ခုလုံးစနစ်တကျဖြစ်ခဲ့ပါတယ်။ဒါကြောင့်ရွေးကောက်ပွဲကြီးဟာအတော့ကိုချောချောမွေ့မွေ့ရှိခဲ့တယ်လို့ပြောရပါလိမ့်မယ်။
But by and large those were small things they weren't something that was systematic and so our feeling was that the election went very well
လူခွင့်ရေးချင်းတဲ့ပတ်သက်လို့မေးချင်ပါတယ်နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့ဆိုပြီးတော့မြန်မာလူခွင့်ရေးကော်မရှင်အနေနဲ့မြန်မာဆွေရောက်ကိုပြီးခဲ့တဲ့တပတ်နှစ်ပတ်တုန်းကမြစ်တိုက်ခံခဲ့တာရှိပါတယ်ဒါပေမဲ့အခုနှစ်အပိုင်းခြားတွေမှာနိုင်ငံတကာဆွေရောက်တွေဘက်ကတော့နိုင်ငံရေးကျင်းသားဆိုတဲ့ကိစ္စကိုခက်ဆစ်ဆိတ်နေတာသတိပြုမိပါတယ်ဒီပုံပေါ်ဘယ်လိုယူဆပါလဲ
Well, we would support the call of the Myanmar National Human Rights Commission for all political prisoners to be released.
နိုင်ငံရေးကျင်းသားအားလုံးလွတ်ပေးဖို့ဆိုတဲ့မြန်မာလူခွင့်ရေးကော်မရှင်ရဲ့တောင်းဆိုချက်ပေါ်မှာကျွန်တော်တို့အပြည့်အဝထောက်ခံပါတယ်။ဒါအရေးကြီးတဲ့အချက်ပါ။ဒါပေမဲ့လို့လာမယ့်အချိန်ဒီပေါ်မှာကော်မရှင်အဖွဲ့ဝင်တစ်တွေရွေးချယ်ပြီးတဲ့အခါမှာတရားလွတ်လပ်ပြီးတော့ဗတ်လိုက်မှုကင်းတဲ့အဖွဲ့အစည်းအဖြစ်လုပ်ငန်းဆောင်တာတွေဆောင်ရွက်ဖို့ကိုပဲကြည့်ရပါလိမ့်မယ်။ဒါ့အပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့သူတို့လုပ်ငန်းကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်အခြေခံအပြင်လူခွင့်ရေးလုပ်ငန်းတွေမှာအတွေ့အကြုံကြီးကြီးရှိဖို့လိုပါတယ်။ဒါကြောင့်မြန်မာလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပုံပုံစံအစ်စ်ကိုပြန်လည်ဆန်းစစ်ရပါလိမ့်မယ်။နိုင်ငံတကာစံနှုန်းစံထားဖြစ်တဲ့ Paris စံနှုန်းနဲ့အညီမြို့သားလူခွင့်ရေးကော်မရှင်တရက်ဖြစ်ဖို့လိုပါတယ်။ဒါဟာအရေးကြီးတဲ့ပြုပြင်ပြောင်းလဲကိစ္စပါ။ဒါမှလည်းမြန်မာပြည်သူတွေအနေနဲ့ကသူတို့နဲ့နာခံစားရမှုတွေအပေါ်မှာလူခွင့်ရေးကော်မရှင်ကိုလာရောက်တိုင်ကြားနိုင်မှာဖြစ်ပြီးတော့အဲဒီကနေစုံစမ်းစစ်ဆေးရေးမှုတွေကတဆင်လူခွင့်ရေးနဲ့ပတ်သက်လို့တာဝန်ယူတာဝန်ခံမှုတွေဖြစ်လာစေဖို့အတွက်ဆိုရအာဏာပိုင်တွေကိုအကြံပြုနိုင်မှာပါ
take up their case do the investigation and provide an impartial result that has recommendations for accountability and for respect for human rights. Yes.
Have you met with the
Lukuin Commission or to some people?
Commission officials?
Human Rights Watch has met with the Human Rights
HRW Lukuin Ye Sao Jin Mu Phwe Ani Ne Myanmar Nangan Lukuin Ye Commission Ne Chein Mya Soa Twet Song Kae Bu Ba Le. Di Khaw Khee Sin Ma Ro Yuk Kaw Wae Kae Sa Go Di Ka Tha Ma Mu Lu Commission Ne Ma Twet Phit Ba Au. Da Ba Mae Le Lukuin Ye Ne Patat Lu So Yin Sia Re Pyo Su Sia Re Go A Pyan Lan Pyo Su Phle Mu Re Shi Ba Le. Di Lo Chein Ne Ma Yee Ji De Chak Ka Ro Aku Yuk Kaw Wae Ma A Mya Su Nan Ya Lai De Myo Da Democracy Phwe Chu Ye Khan Khan Na Phit Ba Le.ခုလိုအများစုနိုင်ရလိုက်တဲ့အခြေအနေကိုအကောင်းအောင်အသုံးချနိုင်ဖို့လိုပါတယ်။ကျွန်တော်တို့မြင်ကတော့မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးတဲ့ဥပဒေအတော်များများကိုကင်တွယ်ဖို့လိုနေပါပြီ။1908ခုနှစ်မတရားအသင်းအဥပဒေကိုမြန်မာနိုင်ငံမှာဘာကြောင့်ဆက်ပြီးတော့ကျင့်သုံးနေပါသလဲ။အဲ့ဒါဟာကိုလိုနီခေတ်ဥပဒေပါ။1923ခုနှစ်လိုဝက်အဥပဒေကိုဘာကြောင့်ဆက်ပြီးတော့ကျင့်သုံးနေပါသလဲ။အဲ့ဒါဟာလည်းဗြိတိသျှခေတ်ကိုလိုနီဥပဒေပါ။အရေးပေါ်စီမံချက်အဥပဒေပုံမှန်တွေကိုသုံးပြီးတော့အကျဉ်းချဖမ်းဆီးတာတွေဘာကြောင့်ဆက်လုပ်နေရပါသလဲ။ဒါကြောင့်ဒီလိုဥပဒေတွေအတော်များများကိုပြန်လည်ဆန်းစစ်သုံးသပ်တာပြန်ရုပ်သိမ်းတာမျိုးတွေလုပ်ရပါလိမ့်မယ်။မြန်မာနိုင်ငံရဲ့ဥပဒေစနစ်ဟာနိုင်ငံတကာစံနှုန်းစံထားနဲ့ကန့်ညီဖို့လိုပါတယ
်။ complies with the international human rights standards.
And the United through Asia ဖွဲ့နိုင်လို့ရှိရင်ဒီဥပဒေတွေကိုပြင်ဆင်နိုင်မယ်လို့ထင်ပါလား
? Well, I think they can. I mean, they're going to have an overwhelming majority in
Lithuania's Loma, သူတို့ကအများစုနဲ့အနိုင်ရထားတာပဲလေ။သူတို့လုံနိုင်ပါတယ်။သုံးပုံနှစ်ပုံလောက်သူတို့နိုင်ရထားပြီးသားဆိုတော့သမရရွေးချယ်မှုအတွက်သမရအစိုးတင်သွင်းနိုင်တဲ့ခွင့်လန်းရှိထားပါတယ်။ဒါကြောင့်ဒီလိုဆိုရင်စရာကောင်းတဲ့ပြဿနာတွေကိုဖြေရှင်းဖို့ရာခွင့်လန်းကောင်းတွေရှိနေပါတယ်။ပြဿနာကဒီလိုဥပဒေတွေတင်မာရင်ရှိတာမဟုတ်ပါဘူး။ဒါဆိုသက်ဥပဒေပုံမှန်တွေမှာလည်းရှိနေတာပါ။ဥပမာဆိုရင်မန္တလေးကလိန်တူချင်းစုံမတ်သူတွေကိုပြည်သူရဲကဖမ်းဆီးရေးယူတဲ့အခြေအနေမျိုးတွေကိုကြည့်ပါပြည်သူ့ချခက်ကကြံခဲ့တဲ့မောင်ရေးခုမှုဆိုတာနဲ့သူတို့ကိုအေးအေးယူဖမ်းဆီးတယ်ဒါဟာညာပိုင်းသွားလာတဲ့တာမန်ပြည်သူတွေရဲ့အခွင့်အရေးကိုတတ်တတ်မဲ့ချိုးနှိမ်ဖိနှိပ်နိုင်တာပါမြန်မာပြည်မှာဒီကျင့်သုံးဥပဒေပုံမှန်မျိုးဘာကြောင့်လိုအပ်နေဦးမှာလဲကျွန်တော်မြန်မာတော့ဥပဒေပြင်ဆင်ရေးကော်မရှင်လိုမျိုးရှိဖို့လိုပါပြီဒါကိုအနေဒီကဖွဲ့စည်းပြီးတော့မြန်မာပြည်သူတွေကိုနှစ်ကာလကြာရှည်ဖိနှိပ်လာခဲ့တဲ့ဒီဥပဒေမျိုးတွေကိုဖျက်သိမ်းပစ်ဖို့လိုနေပါပြီ
You know, there should be a law reform commission established by the NLD to really take action and try to remove some of these very serious human rights abusing laws that have burdened the Burmese people for far too long.
အများစုအနိုင်ရနေပါပြီ။အသွင်ကူးပြောင်းမှုချေချောမှုတွေဖြစ်ဖို့ NLD အတွက်ဘလို့အကဲဆန်းချက်တွေရှိမယ်လို့ယူဆပါလဲ
။ Well, I think what we're seeing with this election is the beginning of a process.It's a process.
ကျွန်တော်မြန်မာတို့ရွေးကောက်ပွဲကြီးဟာမြန်မာစစ်တပ်နဲ့ NLD အကြားညှိနှိုင်းဆောင်ရွက်သွားဖို့လုပ်ငန်းစဉ်တစ်ရက်လုံးရဲ့အစပဲရှိပါသေးတယ်။မြန်မာဖွဲ့စည်းပုံဟာမြန်မာစစ်တပ်အတွက်အခွင့်အလမ်းတွေပေးထားတာရှိပါတယ်။ဆိုရအဖွဲ့မှာဆိုရင်ကာကွယ်ရေးဝန်ကြီး၊ပြည်ထောင်စုဝန်ကြီးနဲ့နယ်စပ်ရေးရာဝန်ကြီးဆိုတဲ့အရေးပါတဲ့ဝန်ကြီး၃နေရာကိုရထားပါတယ်။စစ်တပ်အတွက်သုံးစွဲမှုဟာလည်းဥပဒေပြည့်ပြည့်အပြင်ဘက်မှာရှိနေပါတယ်။စောင့်ကြည့်စစ်ဆေးခွင့်မရှိပါဘူး။ဒါကြောင့်ဖွဲ့စည်းပုံအရဆိုရင်စစ်တပ်ကနေရာတော်တော်များများမှာဩဇာအာဏာကြီးပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာလူထုကနေ NLD နဲ့ဒေါ်အောင်ဆန်းစုကြည်ကိုပေးခဲ့တဲ့လူထုအာဏာနဲ့ဖွဲ့စည်းပုံအရရထားတဲ့စစ်တပ်ရဲ့အာဏာကိုညှိနှိုင်းအပေးယူလုပ်ဖို့လိုပါတယ်။နှစ်ဖက်စလုံးကအပြန်အလှန်အတိမတ်ပြုလေးစားပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့လူခွင့်ရေးအမြင့်တွယ်စေဖို့နီလန်းရှာဖွေသွားရေးဟာလာမယ့်သတင်းပတ်တွေအတွင်းမှာအကဲဆန်းမှုရှိလာပါလိမ
့်မယ်။
အဲ့ဒီရောတော့ဆက်စုကြည်ကပါပြောနေတာကအစိုးရဖွဲ့နိုင်မယ်ဆိုရင်တော့သူတို့အနေနဲ့အမျိုးသားရင်ကြားစစ်ရေးကိုလေးထားမယ်ဆိုတာပါဆိုတော့သူတို့အနေနဲ့လူခွင့်ရေးကိစ္စရပ်တွေကိုဘေးဖယ်ထားလိုက်မယ်လို့ဆိုရင်စရာများရှိပါလား
Well I don't I think that that's
အကြောင်းလဲဥပဒေနဲ့စနစ်ပြင်ဆင်ရေးလုပ်ပါလို့ကျွန်တော်တို့ကအကြံပြုနေတာပါဥပဒေစိုးတွေကိုဖျက်သိမ်းပစ်ဖို့တိုက်တွန်းနေတာပါအမျိုးသားရင်ကြားစစ်ရေးဆိုတာလူမျိုးမျိုးအဖုံဖုံအတွက်အထိပ္ပယ်အမျိုးမျိုးဖြစ်သွားနိုင်ပါတယ်အမျိုးသားရင်ကြားစစ်ရေးဆိုတာဖြစ်တင်ပါတယ်ဒါပေမဲ့လူခွင့်ရေးကိုထိခိုက်တာမျိုးတော့မဖြစ်သင့်ပါဘူး။မိမိဆန္ဒကိုငြိမ်းချစွာထုတ်ဖော်ခဲ့လို့လက်မြေသိမ်းယူခံတဲ့အပေါ်မှာငြိမ်းငြိမ်းချမ်းချမ်းဆန္ဒပြမိလို့မြို့သားပြည်ညာရေးဥပဒေပြင်ဆင်ဖို့ဆန္ဒပြလို့ဖမ်းဆီးထောင်ချခံရသူတွေတရားစွဲဆိုခံရသူတွေလည်းရှိနေပါသေးတယ်။ဒီအမှုကိုအလင်းလင်းမြန်မြန်သုံးသပ်ဖို့လိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်မှာတရားစွဲဆိုတာတွေကိုပြန်လည်ရုပ်သိမ်းဖို့လိုပါတယ်။ NLD အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတည်းရှိတဲ့ပြည်ပြင်ပြောင်းလဲမဲ့အစိုးရဖြစ်တယ်ဆိုတာကိုပြသနိုင်မှုဒါတွေကိုဥဆုံးအစောတလင်လုပ်ဖို့လိုပါလ
ေ government and that it is going to stand on the side of the Burmese people
နောက်ထပ်ဆက်ပြောင်းလဲတွေမတိုင်ခင်ကတော့ NLD ဟာနိုင်ငံချင်းသားမျိုးနောက်လူနည်းစုခွင့်ရေးမျိုးစတဲ့လူခွင့်ရေးကိစ္စရပ်တွေမှာမမရက်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာဒီကိစ္စတွေကို NLD ကပြစ်ပယ်ထားတယ်ဆိုပြီးတော့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေဘက်ကဝေဖန်လာတာရှိပါတယ် NLD နဲ့ပတ်သက်လို့ဒီအချိန်ဒီပေါ်မှာစိုးရိမ်စရာမြင်ပါလားခင်ဗျ
Well, I think there's a big difference between 2010 and now.
2010 နဲ့အခုအချိန်တွေကမတူညီမှုတွေအတော်ကြီးရှိပါတယ်။2012ကြားဖြတ်အစိုးရတုန်းကဆိုရင်လွတ်တော်ထဲမှာ NLD က43နေရာပဲရှိပါတယ်။လွတ်တော်ရဲ့9ရာခိုင်နှုန်းတသာပါပဲ။ဥပဒေပြည်ရေးကိစ္စမှာသူတို့ဘာမှလုပ်လို့မရခဲ့ပါဘူး။ Comedy room မှာပြောရေးဆိုခွင့်နဲ့သူတို့အမြင်တွေကိုထုတ်ဖော်ခွင့်ပဲရပါတယ်။ခုတော့အဲ့လိုမဟုတ်တော့ပါဘူး။အတော်ကိုပြောင်းလဲသွားပါပြီ။လွတ်တော် news လုံးမှာအများစုဖြစ်နေပါပြီ။လူခွင့်ရင်းနဲ့ပတ်သက်လာရင်လုံနိုင်ကြီးခွင့်လန်းအများကြီးရှိလာပါပြီ။မြန်မာပြည်သူတွေဘာလို့လာသလဲဆိုတာလှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ပါတယ်။ရွေးကောက်ပွဲစီယုံရေးကာလမှာတုန်းကတော့သူတို့ရဲ့အမတ်တစိဟာဘာလဲသူတို့ခေါင်းဆောင်ဘယ်သူလဲသူတို့ကိုမဲပေးပါစသဖြင့်ကြံ့ခံရေးရော NLD ကပါပြောဆိုစီယုံတော်တွေကြားခဲ့ရပါတယ်။လူခွင့်ရင်းနဲ့ပတ်သက်လို့ထောက်ခံပြောဆိုမှုတွေတိတ်မကြားခဲ့ရပါဘူး။ဒါပေမဲ့လည်းအခုတော့သူတို့ပြောသင့်ပါပြီ။ခွဲခြားဆက်ဆံမှုတွေမလုပ်ကြဘူးနဲ့ဥပဒေအရဒဏ်တူညီမျှမှုကိုယုံကြည်တဲ့အကြောင်းနိုင်ငံရေးအရတက်ကြွလှုပ်ရှားမှုနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုယုံကြည်တဲ့အကြောင်းနိုင်ငံသားနဲ့နိုင်ငံရေးခွင့်ရေးတွေပေါ်မှာထောက်ခံယုံကြည်တဲ့အကြောင်းစသဖြင့်ပေါ့အကယ်လို့ NLD ကသာဒီလိုလုပ်လာမယ်ဆိုရင်တော့မြန်မာလူမျိုးရဲ့ထောက်ခံမှုကိုအပြည့်အဝရလာမှာပါ
Go after these various rights abusing laws that are on the books and have been on the books for far too long I think that they will see a lot of support from the people of Burma for that
နောက်ဆုံးမိန့်ခွန်းတစ်ခုကတော့ခင်ဗျားပြောတဲ့ဥပဒေအစနစ်အပြောင်းလဲကိစ္စပါ NLD အနေနဲ့ဒါတွေကိုတကယ်လုပ်နိုင်ဖို့ဖြစ်နိုင်ချေရှိပါလားဘာကြောင့်လဲဆိုတော့စစ်တပ်ကလည်းဒီလွှတ်တော်ထဲမှာ25ရာခိုင်နှုန်းရှိပါတယ
် Well I mean we're going to have to see how many seats actually end up in the NLD column
NLD ဘက်ကလွှတ်တော်ထဲဘယ်နှနေရာရမလဲကြည့်ရပါလိမ့်မယ်နောက်လွှတ်တော်မှာသုံးဖို့နှဘုံလောက်ရထားဖို့လိုတယ်လို့အတော်များများကပြောကြပါတယ်ဒီအချိန်ကျွန်တော်တို့ပြောလိုတာအလေးထားလိုတာကတော့ရွေးကောက်ပွဲကော်မရှင်လုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိဖို့ပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့အစိုးရမကင်ဖြစ်မိတာတွေရှိပါတယ်ရွေးကောက်ပွဲရလဒ်တွေပေါ်မှာတိုင်ကြားချက်တွေကိုစစ်ဆေးမဲ့တရားသူကြီးတွေစုံစမ်းစစ်ဆေးရေးမှုတွေကိုဘယ်လိုသတ်မှတ်ထားရှိမလဲဆိုတာပါဥရောပသမဂ္ဂကရွေးကောက်ပွဲစောင့်ကြည့်သူတွေအပြောအရဒီတန်ကြားမှုစနစ်ဟာနိုင်ငံတကာစံနှုန်းနဲ့မညီဘူးလွတ်လပ်မှုမရှိဘူးလို့ဆိုပါတယ်ဒါကြောင့်ရွေးကောက်ပွဲကြီးပြီးသွားပြီဆိုပြီးတော့မြန်မာပြည်သူတွေအထင်မရောက်ဖို့ရည်ကြီးပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဆိုတာကလည်းအင်တန်ကိုလုတ်ပိုင်ခွင့်အာဏာကြီးတယ်ဆိုတော့သူတို့လုပ်ငန်းစဉ်ကိုစောင့်ကြည့်ရပါဦးမယ
် monitor to make sure that there's no hanky panky or problems coming up on any of these remaining races which not yes. have not been declared yet.
ဒါဆိုရင်နောက်ထပ်နောက်ဆုံးမိကုန်းတစ်ခုထပ်မိကြပါလေ UEC အနေနဲ့အခုရွေးကောက်ပွဲမှာတကယ်ပဲဘယ်လိုက်မှုကင်းတယ်လို့ယူဆနေပါလား
Well I think what they did is they organized
တို့အနေနဲ့ရွေးကောက်ပွဲကိုတို့တာဝန်အတိုင်းကြည်ကြည်ပုံပုံလုပ်ခဲ့တယ်လို့တော့ပြောနိုင်ပါလေနိုင်ငံကကလည်းအထောက်ပံ့တော်ရပါလေမဲပေးမှုစနစ်နဲ့ပတ်သက်လို့စနစ်တကျတင်နန်းတွေရပါလေဒါပေမဲ့ကော်မရှင်ဥက္ကဋ္ဌဦးတင်ရေးကရွေးကောက်ပွဲမတိုင်ခင်ပြောဆိုမှုတွေအပေါ်မှာစိုးရိမ်တာရှိပါတယ်။သူ့အနေနဲ့ချန်ခန်ရေးပါတီကထောက်ခံတယ်ဆိုတာပါပဲ။ရွေးကောက်ပွဲကိုကြီးကြပ်သူတူအနေနဲ့ဒီလိုဖော်ပြတာကမသင့်တော်ပါဘူး။ဒါပေမဲ့လည်းသူ့ရဲ့အဲ့ဒီအမြင်ဟာကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာတက်ရောက်မှုမဟုတ်ဘူးလို့မျှော်လင့်ပါတယ်။ဒါကြောင့်အခုလာမယ့်တန်ကြားမှုတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။ဒါကြောင့်ဒီတန်ကြားမှုတွေဟာခိုင်မာမှုရှိတယ်ဆိုတာသိကြဖို့အတွက်လူထုကလည်းကော်မရှင်နောက်ကမှဘာရှိသလဲဆိုတာကိုကြည့်ကြပါလိမ့်မယ်
။ Thank you so much Mr. Fierro.
Thank you.
Thanks a lot for your time.
ရွှေကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးခဲ့တာပါရှင်ခုတစ်ဆက်တဲ့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလုတ်ထမ်းသတင်းထောက်တွေပေးပို့ထားတဲ့ရွှေကောက်ပွဲဆိုင်ရာသတင်းတွေကိုကိုဖြိုးလွင်အောင်နဲ့မဝူကြီးတို့ကတင်ဆက်ပေးထားပါရရှင်
ချင်းမီနယ်မျိုးသားလွှတ်တော်မဲဆန္ဒနယ်အမှန်ငါကမဲရလက်အငင်းပွားမှုမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်အရတအံ့ပလောင်မျိုးသားပါတီကိုယ်စားလှယ်လောင်းဦးညီစေကအနိုင်ရသွားပါတယ်။ချင်းမီနယ်ကကွတ်ခိုင်နန်ခမ်းမူဆဲသုံးမြို့နယ်ပေါင်းမဲဆန္ဒနယ်အမှန်ငါရဲ့မဲရလက်အငင်းပွားမှုနဲ့ပတ်သက်ပြီးဒီလ23ရက်နေ့မှာကော်မရှင်ဥက္ကဋ္ဌနဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေတွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့လိုတွေ့ဆုံဆွေးနွေးမှုအပြီးအနိုင်ရရှိတယ်လို့မူလကြေညာထားတဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရဲ့ရလက်ကိုပယ်ဖျက်ပြီးတအံ့ပလောင်မျိုးသားပါတီကိုအနိုင်ပေးခဲ့တာဖြစ်တယ်လို့ဦးညီစိန်ကပြောပါတယ်။သူအနိုင်ရကြောင်းကိုလည်းဦးညီစိန်ကအခုလိုအတည်ပြုပြောဆိုပါတယ်
။ဟုတ်ကဲ့မနေ့တုန်းကညနေပိုင်းပေါ့ UAC ဥက္ကဋ္ဌစီသွားပြီးတော့မှဒါသာသွားတွေ့တဲ့ခါကျတော့ဥက္ကဋ္ဌကနေပြီးတော့သူသိချင်းနဲ့တန်တာလေးတွေမေးများစုံစမ်းကြည့်ပြီးတော့မှသူကနေပြီးတော့တောင်ကြီးကပြင်းနေဥက္ကဋ္ဌဇေလန်တော်မှမေးပြီးတဲ့ခါကျတော့ပြင်းနေဥက္ကဋ္ဌကနေပြီးတော့ကြောင်းလဲပြီးတော့အတည်ပြုလိုက်ပြီလို့ပြောပါတယ်။ UAC ဥက္ကဋ္ဌပြောပြချက်အရဆိုလို့ရှိရင်တော့နိုင်သွားပြီဆိုတဲ့သဘောပါ။
ရှမ်းပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်9အတွက်ပြည်ခိုင်မျိုးပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တအံ့ပလောင်အမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကကိုယ်စားလှယ်လောင်းတွေဝေရောက်ရှင်မြိုင်ခဲ့တာပါ မဲဆင်းတွေကိုပေါရမှာကွက်ခိုင်မြို့နယ်ကော်မရှင်ရဲ့မူလထုတ်ပြန်တဲ့မဲဆင်းတွေအရာဦးညီစိန်ရမယ်မဲလမန်2400ကျော်လောက်ပါမလာခဲ့ပဲပြည်ခိုင်မျိုးပါတီရဲ့ကိုယ်စားလှယ်လောင်းက၃မြို့နယ်ပေါင်း119မဲနဲ့အသာရခဲ့တာပါအဲ့ဒီလိုမဲယုံကိုယ်စားလှယ်တွေရဲ့စီးရင်နဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့မဲဆင်းတွေကကွာဟမှုတွေရှိနေတာကြောင့်ပြည်လဲစီစစ်ပေးဖို့ပြည်ခိုင်မျိုးပါတီကအပါကြံပါတီတွေကစုပေါင်းပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့တာဖြစ်ပါတယ်အခုလိုတအံ့ဘလောက်ပါတီကကိုယ်စားလှယ်လောင်းအနိုင်ရတဲ့အကြောင်းကိုတော့ပြန်လည်ထုတ်ပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတည်အေးကကတိပေးထားတယ်လို့သိရပါတယ်
ကိုကန်ဒေတာစင်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာတရားမဲ့ပြုကျင့်မှုတွေနဲ့မတမာမှုတွေကိုပြန်လည်စစ်ဆေးပေးဖို့ရှမ်းပြည်ကိုကန်ဒီမိုကရက်တစ်ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုဒုတိယအကြိမ်မြောက်ကန့်ကွက်စာထပ်တင်လိုက်ပါတယ်။ရွေးကောက်ပွဲနေ့မှာပြိုင်ဘက်ပြည်ခိုင်မျိုးပါတီကမဲစင်းင်းထဲမှာမပါတဲ့လူတွေကိုအစုလိုက်အပြုံလိုက်မဲထည့်ခိုင်းမှုပါတီအိမ်အမှတ်တံဆိပ်အုပ်ထုပ်တွေဝစ်ဆင်ပြီးတော့မဲယုံဒီစီယုံရေးစင်ကန်းမှုတို့အပါအဝင်ဥပဒေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့အချက်တွေအပါအဝင်ကန့်ကွက်စာကိုဒီလ19ရက်နေ့မှာပေးပို့ခဲ့ပါတယ်။ဒါအပြင်ပြည်ကံပြိုးပါတီနဲ့ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီတို့နှစ်ပါတီတည်းရှင်မြိုင်ခဲ့ရတဲ့ကိုကန့်ဒေတာကရွေးကောက်ပွဲတွေဟာဘလုံးမတရားမျှတမှုမရှိဘူးလို့လည်းအဲ့ဒီကန့်ကွက်စာမှာဖော်ပြထားပါတယ်။ကန့်ကွက်စာကိုဒီလ13ရက်နေ့မှာပေးပို့ခဲ့ပေမယ့်ကော်မရှင်ကအကြောင်းမပြန်တဲ့အတွက်အခုလိုထပ်မံပေးပို့တာဖြစ်တယ်လို့ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းရေးမှူးဦးမြင့်ခိုင်ကပြောပါတယ်။ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီရဲ့တာဝန်ရှိသူတွေအနေနဲ့ကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံခွင့်ရဖို့ဒီအပိုင်းအတွင်းမှာຫນွေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ကိုကန့်ဒေတာကရွေးကောက်ပွဲတွေမှာပြည်ခိုင်မျိုးပါတီကဒုတိယဗိုလ်ချုပ်ကြီးဟောင်းဦးအောင်တန်းထွတ်ဝင်ရောက်ရှင်မြိုင်ခဲ့ပြီးတော့အနိုင်ရရှိခဲ့တယ်လို့လည်းကော်မရှင်ကကြေညာထားပါတယ်
။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုဘာသာရေးနဲ့ပတ်သက်ပြီးမဲဆွယ်တဲ့အတွက်ပုံမှန်58ကားငယ်နဲ့အမှုဖွင့်ထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတင်သွင်းသွားမယ်လို့ရမဲတင်းခရိုင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမောင်မျိုးဦးကပြောပါတယ်။မဲဆွေကာလမှာမျိုးစောက်ဥပဒေကိုကန့်ကွက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမဲထည့်ခဲ့ရင်ရွာတွေမှာဗလီဆောက်တာတွေဖြစ်လာမယ်လို့ပြည်ခိုင်မျိုးပါတီကစီယုံဟောပြောခဲ့ပြီးတော့ဒီဟောပြောတာတွေနဲ့ပတ်သက်ပြီးဓာတ်ပုံဗီဒီယိုစတဲ့တက်တွေတွေရှယ်လို့လည်းဥမောင်မျိုးဦးကပြောပါတယ်။ရမဲတီခရိုင်မှာပြည်ခိုင်မျိုးပါတီကကျေးရွာတွေမှာငွေပေးမယ်လို့ကတိပေးပြီးမဲဆွေစီယုံခဲ့တာတွေရှိခဲ့တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်လောင်းတွေကပြောနေပေမယ့်ခရိုင်ရွေးကောက်ပွဲကော်မရှင်ကတော့ဒီလိုအဖြစ်မျိုးမရှိဘူးလို့ဆိုပါတယ်။ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီကရမဲတီခရိုင်မှာအနိုင်ရရှိခဲ့ပါတယ်ရှင်။
ရွေးကောက်ပွဲအနိုင်ရအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကိုလာမယ့်လွှတ်တော်ကာလမှာအမျိုးသမီးရေးအတွက်လှုပ်ဆောင်ဖို့မျိုးသမီးနဲ့ညီညာရေးရှေ့ဆောင်ဖွဲ့ပူးပေါင်းကွန်ရက်ဝင်းစပီကတောင်းဆိုလိုက်ပါတယ်။စစ်ပွဲတွင်မှာအမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာနိုင်ကျင်တာတွေတားဆီးဖို့လွှတ်တော်တွင်မှာအမျိုးသမီးဥယျာဉ်30ရာခိုင်နှုန်းထိများလာဖို့ခေါင်းဆောင်မှုပိုင်းတွေမှာအမျိုးသမီးတွေပါဝင်လာဖို့နဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေတိုးတက်လာဖို့ဆိုတဲ့အချက်လေးချက်ကိုတောင်းဆိုလိုက်တာပါ။တက်တလော့ဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေထွက်ပြေးတိမ်းရှောင်နေရပြီးတော့ကိုညီပေးဖို့အရေးပေါ်လိုအပ်နေတယ်လို့ Winspeed အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ Dr. Cherry Ong ကပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်800ကျော်ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့20ရာခိုင်နှုန်းလောက်နိုင်ရခဲ့ပါတယ်ခင်ဗျာ
။ဒီ season ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင်။ဒီကနေ့ညနေခင်း season တွေမကြခင်ပြီးဆုံးတော့မှာပါ။အခု channel သေးတဲ့အချိန်တွင်းသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင်။
တူရကီနဲ့ဆီးရီးယားနိုင်ငံကြားနယ်စပ်မှာရုရှား SU-24 တိုက်လေယာဉ်ပစ်ချခံခဲ့ရတယ်လို့ရုရှားကဒီကနေ့မှပြောကြားလိုက်ပြီးတော့မြေပြင်ကနေပစ်တာကြောင့်လေယာဉ်ပစ်ချသွားတာလို့ဆိုပါတယ်။လေယာဉ်ဟာတူရကီလေပိုင်နယ်ထဲကိုချူဖောက်ဝင်ရောက်လာပြီးထွက်သွားဖို့အချိန်ငိမ်သတိပေးတာကိုလစ်လျူရှုတာကြောင့်သူတို့ရဲ့F-16 တိုက်လေယာဉ်တွေကပစ်ချလိုက်ဒါလို့တူရကီစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်လင်းဟာဆီးရီးယားလေပိုင်နယ်ထဲကနေလုံးဝထွက်မသွားဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရော့ဆော့ဟာဒီကနေ့နေပြည်တော်မှာသမရဦးသိန်းစိန်ဆွေရထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးပြည်သူလူထုရဲ့စံနာကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပပေးနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတို့က VOA ကိုပြောပါရတယ်။ဒါပြင်ဒီကနေ့ညနေ4:00မှာတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌတော်ဆန်းစုကြည်ကိုနေပြည်တော်လွှတ်တော်ဝင်အတွင်းမှာရှိတဲ့ကော်မတီဆောင် I-Senate မှာတော့ရောက်တွေ့ဆုံခဲ့ပြီးရွေးကောက်ပွဲအနိုင်ရရှိမှုအပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြောပါရခင်ဗျာ။
နောက်ဆုံးရသတင်းအချင်းချက်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကမဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် View American အတန်ညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိ line to meter 7925ကနေတော့အတန်လွင့်ပေးခဲ့တာပါဒီကနေ့ည9:00-10:00 ထိထုတ်လွှင့်မဲ့စီစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.